Welcome to the Voice of America in Burmese.
မင်္ဂလာညချမ်းကြပါစေခင်ဗျာ။ VOA မိခင်တိုင်း2018ခုနှစ်ဩဂုတ်လ3ရက်တောက်ကြနေညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00အထိလိုင်းလုံးပြီးတာ2532 51တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းဦးပါညနာဆက်ရမယ့်သတင်းတွေထဲမှာတော့အမေရိကန်ဆွေရကသွင်းကုန်ကိုတိုးမြင့်ကောက်ကတ်မယ်ဆိုရင်ဒေါ်လာဘီလီယံ60လောက်တန်ဖိုးရှိတဲ့အမေရိကန်ကုန်တွေပေါ့အခွန်တိုးမြင့်မယ်အကြောင်းတရုတ်နိုင်ငံကဒီနေ့ပဲသတိပေးလိုက်ပါတယ်အာဖဂန်နိုင်ငံရှေ့ဘက်မှာငါမွတ်စလင်ဘလီတို့ကမှဒီနေ့အသေးခံဘုံခွင်သမားနှုတ်ဝင်ရောက်တိုက်ခိုက်မှုကြောင့်25ဦးထပ်မင်းသေဆုံးပြီး90ကျော်ဒဏ်ရာရသွားပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုနန်းလောင်နဲ့တူညင်ညာပေးသွားမှာပ
ါဟုတ်ကဲ့ပါခင်ဗျာရှိနေကြီးဦးကိုနီကိုလုတ်ကြံမှုမှာတနတ်သမားကြည်လင်းကို၄စိတ်အရောက်ပူပေးခဲ့တာအောင်ဝင်းစော်ဖြစ်တယ်လို့မနေ့ကတရခွင်မှာစစ်ဆေးပေါ်ပေါ်ပါတယ
်နေရတယ်ဦးကိုနီကဒီ၄နဲ့ပါပါဆိုတဲ့အချက်ကိုသူက၄မိနစ်လောက်သိထားသွားတရှိတယ်မက်ဆေ့ပို့တယ်တယ်လီဖုန်းဆက်တယ
်ဒီအတွေ့အကြုံတကယ်လို့ရှိနေကြီးဦးနေလာကပြောကြားသွားတာပါဒီအကြောင်းနဲ့အတူအင်းလေးကံမှာဒီတဘာဝအတိုင်းဖျင်းညင်သည်တွေကိုစိုက်ပျိုးဖို့လှုပ်ဆောင်နေကြတဲ့အကြောင်းနဲ့စကိုင်းတိုင်းကလေးဝမြို့နယ်မှာဒီပောက်ကွဲမှုတစ်ခုဖြစ်တာကြောင့်ကြောင်မီးသွေးတွင်းနဲ့ပိတ်မိနေတဲ့လူ၅ဦးသေဆုံးသွားတဲ့အကြောင်းကိုတင်ဆက်မှာဖြစ်သလိုနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊တိပ္ပံနဲ့နီးပညာ၊သုတဆုံနဲ့အမေရိကန်တခွင်စတာတွေကိုတင်ပြမှာပါအခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်ဆွေရကထပ်မံချင်းချောင်းနေတဲ့အတိုင်းသွင်းကုန်ကနေတိုးမြင့်ကောက်ခံမယ်ဆိုရင်ဒေါ်လာဘီလီယံ60တန်ဖိုးရှိတဲ့အမေရိကန်ကုန်တွေပေါ်အခွန်တွေတိုးမြင့်ထပ်မံမယ်ကြောင်းတရုတ်နိုင်ငံကဒီနေ့ပဲသတိပေးလိုက်ပါတယ်။အမေရိကန်ကုန်ပစ္စည်း 9,200 ရောက်ကိုအခွန် 900 ရာခိုင်နှုန်းကနေ 25 ရာခိုင်နှုန်းကောက်ခံမယ်အဆိုပြုချက်ကိုအချိန်မြင့်လာနေတဲ့ကုန်သွယ်ရေးစစ်ပွဲတွင်လိုအပ်ရင်တံပြန်ဆောင်ရွက်သွားနိုင်အောင်ပြင်ဆင်ထားတဲ့အကြောင်းလဲတရုတ်ကုသရေးဝန်ကြီးဌာနကပြောဆိုလိုက်တာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုနဲ့တရုတ်နိုင်ငံတော်ကောင်စီဝင်လက်ဖြစ်နိုင်ငံရဲ့ဝန်ကြီးလက်ဖြစ်တဲ့ဝမ်ယင်နဲ့စင်ကာပူနိုင်ငံမှာဒီနေ့တွေ့ပြီးသိမ်းမိကြခင်ပါပဲတရုတ်ကုသရေးဝန်ကြီးဌာနရဲ့သတိပေးချက်ထွက်ပေါ်လာတာဖြစ်ပါတယ်နိုင်ငံရဲ့ဝန်ကြီးနှစ်ဦးမတွေ့ဆုံခင်မှာရောတွေ့ဆုံပြီးမှရောသတင်းတောက်တွေကိုတစုံတရာပြောလာတာမရှိခဲ့ပါဘူးဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေပေါ်မူလကအခွန်100ရာခိုင်နှုန်းကောက်ခံမဲ့အစီအစဉ်ကို25ရာခိုင်နှုန်းထိတိုးဖို့သမ္မတဒေါ်နယ်ထရန့်ဆွေးရကချင်းချောင်နေတဲ့ပေါ်တရုတ်နိုင်ငံရဲ့ဝန်ကြီးမနေ့တုန်းကတုံ့ပြန်ပြောဆိုရမှာတော့အမေရိကန်အနေနဲ့တည်တည်ငြိမ်ငြိမ်ဆောင်ရွက်ဖို့နဲ့အမေရိကန်စားသုံးသူတွေအတွက်စဉ်းစားဖို့တိုက်တွန်းခဲ့တာပါသွင်းကုန်ကတိုးမြင့်မှုတွေကြောင့်အမေရိကန်စားသုံးသူတွေနဲ့တရုတ်နိုင်ငံမှာအခြေစိုက်ထားတဲ့လုပ်ငန်းတွေနစ်နာမှာဖြစ်ကြောင်းလည်းသတိပေးခဲ့ပါတယ်အမေရိကန်ကတော့တရုတ်နိုင်ငံဘက်ကအမေရိကန်ကော်ပိုရေးရှင်းကြီးတွေရဲ့လျှော်ဝှက်ချက်တွေကိုခိုးယူနေတာတွေတရုတ်ကုမ္ပဏီတွေကိုအတိုးနည်းနည်းနဲ့ငွေထုတ်ချေးနေတဲ့အတွက်ရှင်ပြိုင်မှုမှာမမျှမတဖြစ်နေရတာတွေကိုအဆုံးသတ်ဖို့လိုလားနေတာပါတရုတ်နိုင်ငံကြ ాయి ဝင်ကြီးနဲ့မတွေ့ဆုံမီမှာတော့အမေရိကန်နိုင်ငံကြ ాయి ဝင်ကြီးပွန်ပီယိုကလူသေဆုံးမှုတွေနဲ့ထိခိုက်ပျက်စီးမှုတွေအကြီးအကျယ်ကြုံခဲ့ရတဲ့မြန်မာနိုင်ငံကရေးချီးမှုတွေနဲ့လာအိုနိုင်ငံကရေကတာကျူးပေါက်မှုတွေအတွက်ဝမ်းနည်းစကားပြောကြားခဲ့ပါတယ
်အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ကြ ాయి ဝင်ဆွေဖက်မှုတွေနဲ့ပတ်သက်တဲ့အထောက်အထားတွေဆက်လက်ထွက်ပေါ်နေပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်ပေါ်သမ္မတဒေါ်နယ်ထရမ့်ကတော့ပြင်းပြင်းထန်ထန်ဝေဖန်တာမျိုးမနေ့တုန်းကလူလူမိန်ခွန်းမှလည်းမတွေ့ခဲ့ရပါဘူးအမေရိကန်မှာကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲတွေကိုရုရှားနဲ့တခြားနိုင်ငံတွေကကြားဝင်နောက်ဆက်လာနိုင်တဲ့အပေါ်စိုးရိမ်မှုတွေနဲ့တုံ့ပြန်ဆောင်ရွက်မဲ့အစီအစဉ်တွေကိုအမျိုးသားလုံခြုံရေးထိပ်တန်းခေါင်းဆောင်တွေကရှရှပပပူရဲပြီးတော့မနေ့ကကသမရအင်ပီရောသတင်းစာရှင်းလင်းပွဲကျင်းပခဲ့ပြီးနိုင်ပိုင်းအကြမှာပဲပင်ဆယ်ဗေးနီးယားပြည်နယ်ကမိန်ခွန်းမှသမရကမကြသေးခင်ကရုရှားသမရနဲ့ထိပ်တည်တွေ့ဆုံမှုကိုအောင်မြင်မှုတစ်ခုအဖြစ်ပြောဆိုလိုက်တာပါမီဒီယာတွေဟာသတင်းမှားတွေဖော်ပြနေကြပြီးတော့ရွေးကောက်ပွဲမှာရုရှားကဆွတ်ပက်ခဲ့တယ်ဆိုတာဟာအတုအယောင်သတင်းနာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်သမရရဲ့မိန်ခွန်းဟာအမျိုးသားလုံခြုံရေးထိပ်တန်းအရာရှိရဲ့အစောပိုင်းကပြောကြားချက်တွေနဲ့တော့ကွဲလွဲနေပါတယ်။အမျိုးသားထောက်လှမ်းရေးဌာနကညွှန်ကြားရေးမှူးဒန်ကုတ်ကတော့အမေရိကန်ပြည်ထောင်စုအင်အားချိနဲ့ပြီးသဘောရကွဲပြားအောင်ရုရှားကကြိုပမ်းနေရတာကိုဆက်လက်တွေ့မြင်နေရပြီးအမေရိကန်နိုင်ငံရင်းလောကကိုဩဇာလွှမ်းမိုးလိုတဲ့နိုင်ငံတွေကတော့ရုရှားတနိုင်ငံနဲ့မဟုတ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ရွေးကောက်ပွဲကိုကြားဝင်ဆွေးနွေးမှုတွေနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်လုံခြုံစိတ်ချမှုရှိရေးထိပ်တန်းဦးစားပေးဖို့လည်းသမ္မတဒေါ်နယ်ထရမ့်ကိုယ်တိုင်ကအတိအကျညွှန်ကြားထားတယ်လို့လည်းပြောပါတယ်။
အာဖဂန်နိုင်ငံရှီဘန်ကရှီယာမွတ်စလင်ဗလီတခုမှာဒီကနေ့ဝတ်ပြုံနေသူတွေနဲ့ပြည်နေကြမှာပဲချင်းမိုးရွယ်ဖက်ဒနက်တွေခိုင်ဆောင်လာတဲ့အသေးခံဘုံခွဲသမား2ဦးကဝင်ရောက်စီးနှင်းတက်ခိုက်မှုကြောင့်25ဦးတမနဲ့သေဆုံးပြီး80ယောက်ထဏ်ရသွားပါတယ်ပါတီယာပြည်နယ်မြို့တော်ဂါဒက်စ်မြို့ကဗလီကျောင်းနဲ့ဝင်လာတဲ့တက်ခတ်သူတွေကဝတ်ပြုံနေသူတွေကိုတနက်နေ့ဒလဆက်ပြစ်ကတ်ခဲ့ပြီးတဲ့နောက်အသေးခံဖောက်ခွဲခဲ့တာဖြစ်ကြောင်းလည်းပြည်နယ်ရဲတပ်ဖွဲ့အကြီးကရက်စ်မိုဟာမက်မန်ဒိုဆိုင်ကပြောဆိုခဲ့ပါတယ်တရားရသူတော်တော်များတို့ဒီစားကန်ဆေးရုံနေကိုပို့ဆောင်ပေးထားခဲ့ရကြောင်းလဲပြည်내ကျန်းမာရေးဌာနညွှန်ကြားမှုဝါလာယက်ခန်အက်မာဆိုင်က VOA ကိုပြောပါတယ်ပါကစ္စတန်နဲ့နယ်စပ်မျိုးကတက်ခိုက်မှုအတွက်ဘယ်သူမှမတော့သူတို့လက်ချက်ဖြစ်ကြီးညာတာမျိုးတော့မရှိပါဘူးဒီချိန်ထဲမှာပဲတရားဖြစ်ရတစ်ခုမှာတော့တောင်မဲဟယ်မန်ပြည်내ကတာလီဘန်သဘုံတွေထိန်းချုပ်ထားတဲ့အချင်းတောင်တစ်ခုကိုအာဖဂန်အထူးကွန်မန်ဒိုတပ်ဖွဲ့တွေဝန်ရောက်စီးနှင်းပြီးအချင်းသား60တယောက်ကိုကယ်တင်လိုက်ပါတယ်ကာချာကီခရန်ကစီးနှင်းတက်ခိုက်မှုအတွင်းပြန်လည်လွတ်မြောက်လာသူအများစုဟာအရက်သားတွေဖြစ်တဲ့အကြောင်းလဲဒီသားကအာဖဂန်တမူတူကအတိအပြုပြောဆိုထားပါတယ်အချင်းတောင်ကိုစောင့်ချက်နေတဲ့တာလီဘန်သဘုံတော်တော်များထိခိုက်သေဆုံးတယ်လို့ဖန်ဆင်းမိသူတွေလည်းရှိပေမဲ့အရေးအတွက်ကတော့အတိအကျမသိရကြောင်းလဲဒီသားကတမူကပြောဆိုခဲ့တာပါတာလီဘန်ပြောခွင့်ရသူကာယယေဆုအခမာဒီကလည်းစီးနှင်းတက်ခိုက်မှုကိုအတိအပြုပြောဆိုခဲ့ပေမဲ့အချင်းတောင်မှာမွေးဆေးဝါးဆေးဆွဲသူတွေနဲ့တခြားရာဇဝတ်မှုတွေကျင့်ဝတ်ဖောက်ဖျက်သူအရက်သားတွေကိုထိမ့်သိမ့်ထားတဲ့နေရာသာဖြစ်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်
ပါကစ္စတန်နိုင်ငံမြောက်ပိုင်းဂီဂစ်ဘာဒီစတန်ဒေသမှာစာသင်ကျောင်း12ခုမီးလောင်ပြကျသွားတဲ့အထိအမြင်မသိလူတွေရဲ့မီးရှို့ခြင်းခံလိုက်ရတယ်လို့ဒေသသတင်းဌာနတွေကပြောပါရယ်မီးရှို့ခံရတဲ့ကျောင်း6ကျောင်းဟာမင်္ဂလီသီးသန့်ကျောင်းတွေဖြစ်ပါတယ်တချို့ကျောင်းတွေမှာတော့ကျောင်းစာအုပ်တွေကိုအပြင်ထုတ်ပြီးတော့မီးတင်ရှို့ခဲ့တာပါတချို့အဆောက်အုံတွေဆိုရင်ဆောက်လက်စအသာရှိပါသေးတယ်ဒေသထုတ်ပါမီယာတိုင်းစ်သတင်းစာကတော့ညအချိန်မီးလောင်ပောက်ကွဲတဲ့အသံတွေကိုဒေသခံတွေကြားခဲ့ရတယ်လို့ဖော်ပြပါရယ်ကျောင်းတွေမီးရှို့ခံခဲ့ရတဲ့ဒီမာဒေသဟာဂီဂစ်ဘာဒီစတန်ပြည်နယ်မှာစာသက်မြတ်အနေဆုံးဒေတာလည်းဖြစ်ပါတယ်မိရှို့ရလက်တဲ့တရားခံကိုရဲတို့ကလိုက်ပြီးရှာဖွေနေပါတယ်ဘသူကမှသူတို့လက်ချက်လို့ပြောလာတော့မရှိသေးပါဘူးဒီလိုမိရှို့ခဲ့တဲ့ပေါ်ဒေတာခံတွေကလည်းဆန့်ကျင်ဆန္ဒပြခဲ့တာပါဒီလိုရက်ကိုပါကစ္စတန်ပြည်ထောင်ရေးဝန်ကြီးရာမန်မလစ်ကအပြင်းထန်ပြစ်တင်ရှုံချလိုက်တယ်လို့ဂီလ်ဂစ်ဘာဒီစတန်ဝန်ကြီးချုပ်ကလည်းအစီရင်ခံတင်ပြဖို့တောင်းဆိုလိုက်ပြီးမိရှို့မှုမှာတာဝန်ရှိသူတွေကိုဖမ်းဆီးဖို့ညွှန်ကြားလိုက်ပါတယ်2004ခုနှစ်နဲ့2013ခုနှစ်တုန်းကလည်းပါကစ္စတန်မြောက်ပိုင်းကဒီအရာမှာမင်္ဂလီသီးသန့်စာတကြောင်အတော်များများတိုက်ခိုက်ခံခဲ့ရဖြစ်ပါတယ်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်
ဖီယိုမေကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဇင်ဘာဝေနိုင်ငံမှာဒီသတင်းပတ်သက်ကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲရလဒ်ကိုဥပဒေကြောင်းအရရောအခြေခံဥပဒေပြဋ္ဌာန်းချက်အရပါစိန်ခေါ်သွားမယ်ကြောင်းအထက်ခံခေါင်းဆောင်နယ်စင်ချာမီဆာကဒီနေ့ပဲပြောလိုက်ပါတယ်။ရွေးကောက်ပွဲကော်မရှင်ကတော့သမ္မတ MSN မန်နကာဝါကမဲအလုံးရဲ့ 50.8% နဲ့ရွေးကောက်ပွဲမှာအနိုင်ရတဲ့အကြောင်းဒီနေ့ပဲကြေညာထားတာပါ။ရွေးကောက်ပွဲရလဒ်ကြေညာခဲ့ပြီးနောက်မှာပဲသမ္မတကတော့မြင့်မြတ်ထတာနဲ့သူအနိုင်ရတာဖြစ်တဲ့အကြောင်းပြောဆိုလိုက်တယ်လို့ဖုံးကွယ်စရာအကြောင်းဘာမှမရှိတဲ့အကြောင်းလည်းပြောဆိုသွားပါတယ်။ဒီနေ့မှာပဲမြို့ရဟယ်ရီမှာအထက်ခံခေါင်းဆောင်ကကျင်းပမဲ့သတင်းစာရှင်းလင်းပွဲတစ်ခုကိုရောက်လာတဲ့သတင်းတောက်တွေကိုလက်နက်ကင်လုံနေရဲတွေကမောင်းထုတ်ခဲ့ကြတဲ့အတွက်လည်းဝေဖန်မှုတွေထွက်ပေါ်ခဲ့တာပါ။ယူကော့ပွဲရလဒ်မကျင်းညာခင်ဒီနေ့စောပိုင်းမှာလည်းအထက်ခံပါတီပြောခွင့်ရကမဲရလဒ်ကိုရှုတ်ချပြီးအတိအမှန်ပြမှာမဟုတ်တဲ့အကြောင်းပြောဆိုဖို့အတွက်စင်မော်တက်လာခြင်းမှာမောင်းထုတ်တာခံခဲ့ရတယ်လို့လုံခြုံရေးတပ်ဖွဲ့တွေဝင်တွေကနောက်ပိုင်းမှာခေါ်ထုတ်သွားတာလည်းခံရခဲ့ရပါပါလေသမနာကတော့သဘောထားကိုလက်မှုတွေရှိပေမဲ့လည်းတိုင်းပြည်ကိုညီညီညွတ်နဲ့တိဆောက်သွားဖို့တိုက်တွန်းနေတာပါဒီသတင်းပတ်ထဲကျင်းပခဲ့တဲ့သမနာယူကောက်ပွဲမဲရလက်တွေထုတ်ပြန်မှုကြန့်ကြာခဲ့ရကတိုက်ခန့်ကိုလူလားသူတွေရဲ့ဆန္ဒပြပွဲတွေလည်းပေါ်ပေါက်ခဲ့ပြီးလုံခြုံရေးတွေရဲ့နေနေမှုတွေကြောင့်လူ6ဦးတင်မနဲ့တိဆုံပြီး14ယောက်ဒဏ်ရာရရှိခဲ့ကြပါတယ်
ပါကစ္စတန်နိုင်ငံမှာနာမည်ကျော်ခရစ်ကတ်အားကစားသမားဘဝကနေနိုင်ငံသမားဖြစ်လာတဲ့အီမရန်ခန်ရဲ့ပါတီကိုမဲပေးခဲ့ကြတဲ့ရွေးကောက်ပွဲကျင်းပပြီးတဲ့ပတ်အကြာမှာတော့ဒီရွေးကောက်ပွဲမှာမျှတမှုနဲ့ပွင့်လင်းမြင်သာမှုရှိမရှိဆိုတဲ့မေးခွန်းတွေထွက်ပေါ်လာပါတယ်။ပါကစ္စတန်ရဲ့အင်အားကြီးပါတီကောင်ဆောင်တချို့ကမြို့တော်အစ္စလာမဘတ်မှာမနေ့ချာရာဘရင်းနေ့ကတွေ့ဆုံပြီးတော့ဂျာဟာမဲမတမာမှုတွေရှိခဲ့တဲ့ရွေးကောက်ပွဲဆိုပြီးတော့ပြစ်တင်ရှုံချခဲ့တာပါ။ ခန်းကိုဝန်ကြီးချုပ်အဖြစ်ရွေးကောက်ခြင်းမခံရအောင်သူတို့ပါတီအမတ်တွေကလွှတ်တော်မှာပူးပေါင်းဆောင်ရွက်သွားမယ်လို့ပြောပါတယ်။လောက်ကျန်ခံခဲ့ရတဲ့ဝန်ကြီးချုပ်ဟောင်းဗာနီဇာဘူတိုရဲ့ပါကစ္စတန်ပြည်သူ့ပါတီအကြီးအကဲကောင်ဆောင်ရှယ်ရယ်ရီမန်ကရွေးကောက်ပွဲမဲရလတ်တွေကိုရောရွေးကောက်ပွဲကော်မရှင်ကိုပါလက်မခံနိုင်တယ်လို့လွှတ်တော်အတွင်မှာရောလွှတ်တော်ပြင်ပကနေပါဆက်ပြီးဆန့်ကျင်ကောက်ွက်သွားမယ်လို့ပြောပါတယ်။ရွေးကောက်ပွဲမှာခန်းရဲ့ PDI ပါတီကကိုယ်စားလှယ်ရေးအနိုင်ရရဲ့အတွက်ရွေးကောက်ပွဲကော်မရှင်နဲ့အင်အားကြီးတဲ့ပါကစ္စတန်စစ်တပ်တို့ကတကြိမ်တည်းတညာနဲ့ပူးပေါင်းလုပ်ကိုင်ခဲ့တယ်လို့လည်းပါတီကဆွဆွဲပါတယ်မဲဆန္ဒပေးနေကြတဲ့ကာလအတွင်းကိုဇလဲရရဲ့လုံခြုံရေးအတွက်စစ်တပ်ကတပ်ဖွဲ့ဝင်3,500တို့ကတာဝန်ယူပေးခဲ့ရတာပါရွေးကောက်ပွဲကော်မရှင်ကတော့တဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်တယ်လို့ပြောပါတယ်ဒါပေမဲ့လည်းမဲရလတ်တွေအများဆုံးကြီးညာနိုင်အောင်စပြီးတော့အသုံးပြုခဲ့တဲ့ electronic cinema ချိုးယွင်းမှုတွေရှိခဲ့တာကြောင့်မဲရလတ်တွေကြီးညာဖို့နှောင့်နှေးခဲ့ရတဲ့အတွက်အခုလိုအထင်မှားစရာတွေဖြစ်ခဲ့ရတယ်လို့ပြောပါတယ်ပါကစ္စတန်စစ်တပ်ဘက်ကလည်းအမအရင်လုပ်ခဲ့တာမရှိဘူးလို့ပြောဆိုထားပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာအရှင်ပြည်မြင့်နဲ့မောင်းလာတဲ့ဘတ်စကားနဲ့ဝင်ထက်မိရာကဆယ်ကျော်သက်ရွယ်ကလေးနှုတ်သီဆုံးတဲ့ပေါ်9ရက်ဆက်ဖြစ်နိုင်ငံတော်ကထက်ထန်ကြောင်းသားတွေဒီနေ့လဲဆန္ဒပြနေကြပါတယ်အနာပိုင်တွေကတော့ဆန္ဒပြပွဲတွေအဆုံးသတ်ဖို့ကြောင်းသားတွေကိုတိုက်တွန်းထားကြတာပါဒကာမျိုးတော်မှလည်းဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးနိုင်ငံသားတန်ယုံတွေကလည်းခီးသွွားသတိပေးချက်တွေထုတ်ပြန်ထားပါတယ်ပညာရေးဝန်ကြီးဌာနကတော့နိုင်ငံတော်ကထက်ထန်ကြောင်းတွေကိုပိတ်လိုက်ပြီးလမ်းတွေပေါ်မှာဘေးရန်နေကင်းရှင်းကြောင်းသားတွေရဲ့တောင်းဆိုချက်ကိုစဉ်းစားပေးမှဖြစ်တဲ့အကြောင်းကြေပြွယ်ပါတယ်ဒါပေမဲ့လည်းညာယုံကြီးဌာနရဲ့ပြောဆိုချက်ဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကခီးတယ်ရဖို့အလူရဲ့မောင်းရင်ဘတ်စကားတစ်စင်းကဆယ်ကျော်သက်ရွယ်ယောက်ျားလေးတူနဲ့မင်းကလေးတူတို့ကိုတိုက်မိပြီးသေဆုံးတဲ့ဖြစ်ချက်ကိုမကျေနပ်ရကလမ်းပေါ်ထွက်ဆန္ဒပြနေတဲ့ကျောင်းသားတွေကျေနပ်လောက်စရာတော့မဖြစ်ခဲ့ပါဘူးဆန္ဒပြပွဲပေါ်အောင်ချိန်ကစလို့ကားပေါင်း300ကျော်ဖျက်ဆီးခံခဲ့ရတဲ့အကြောင်းလေးအာနာပိုင်ကပြောပါတယ်ပြည်ခဲ့တဲ့စနေနေ့ကအိန္ဒိယနိုင်ငံမှာလူ33ယောက်သေဆုံးတဲ့ဘတ်စကားမတော်တဆမှုမှာကျောင်းသားတွေဘာကြောင့်အလားတူမတုံ့ပြန်တယ်လဲဆိုပြီးတရုတ်ပို့ဆောင်ရေးတမကရီနဲ့ဆက်နွယ်တဲ့ဝန်ကြီးတယောက်ကမေးခွန်းထုတ်လိုက်တဲ့အတွက်လည်းကျောင်းသားတွေပို့ပြီးဒေါသထွက်ခဲ့ကြတာပါ
မြန်မာနိုင်ငံအပါအဝင်ကမ္ဘာသဘောနိုင်ငံအတော်များများကလူအခွင့်ရေးချုပ်ဖောက်မှုတွေကိုပွန့်ပွန့်လင်းလင်းဝေဖန်ခဲ့တဲ့အပေါ်လူအခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကကာကွယ်ပြောဆိုလိုက်ပါတယ်။သူ့ကြောင့်အရှက်ရစရာဖြစ်ရတာမျိုးမဟုတ်ပဲဒီတိုင်းပြည်တွေကိုယ်တိုင်ကရှက်စရာကောင်းတဲ့လုပ်ရက်တွေကိုပြုမူခဲ့ရတာဖြစ်ကြောင်းတာဝန်ကအနားယူတော်မဲ့ Zayed Raad Al Hussein ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကရုံးချုပ်မှာမနေ့တုန်းကကျင်းပတဲ့နှုတ်ဆက်ပွဲအခမ်းအနားမှာပြောကြားခဲ့တာပါ။အကြံနှုတ်ဆက်နေခဲ့ပဲဆိုရင်လေးစားခံရမှာမဟုတ်ကြောင်းနဲ့သူ့နေရာမှာတာဝန်ယူမဲ့သူကိုလည်းသူ့အရင်မဟာမင်းကြီးတာဝန်ယူခဲ့သူအကြံပေးခဲ့တယ်လို့ပဲပဲတိုင်းမီကောမှခွဲမခွဲချပဲမြင့်မြတ်တက်တာဆက်ဆံမှုတိုက်တွန်းကြောင်းလဲလင်းနစ်ကြတာဝန်ထမ်းဆောင်ခဲ့တာနဲ့ပတ်သက်လို့ပြောဆိုသွားပါရယ်ဒီလကောမှလူခွင့်ရေးကော်မရှင်နာမင်းကြီးတက်တန်းကုံဆုံးမဲ့ကျော်ရနိုင်ငံတော်ဝင်မိသားစုကမင်းသားတပါဖြစ်တဲ့ဇယိဒ်ဟာမြန်မာနိုင်ငံကလူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ဝေဖန်ခဲ့သူလည်းဖြစ်ပါရယ်ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ရွှေဂျာရီအပေါ်လူခွင့်ရေးချုပ်ဖောက်မှုတွေဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတဲ့အစဉ်ရောက်ခဲ့ကြောင်းလဲပြောဆိုခဲ့သူဖြစ်ပါရယ်ရှင
်ထိတိုင်းအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြခဲ့ကြတာပါခင်ဗျာ VOA American အတန်ရဲ့တောက်ကြနေညဘက်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်မှာအခုအရင်ဆုံးတော့သတင်းပေးပို့ချက်တွေကိုကြားရပါမယ်ပထမဦးဆုံးဥကိုနီမှုနောက်ဆုံးအခြေအနေကိုကြည့်ရအောင်ပါရှင်းနေဤဥကိုနီကိုလှုပ်ကြံတပြတ်မှုမှာအောင်ဝင်းစော်ဟာတနတ်သမားကြည်လင်းကိုလေးစိတ်အရောက်ပို့ပြီးကာယကံမြောက်စီစဉ်ဆောင်ရွက်ခဲ့တယ်ဆိုတဲ့အချက်မနေ့ကတရားခွင်မှာပေါ်လွင်စေခဲ့တယ်လို့တရားလို့ရှင်းနေဥနီလာကပြောပါတယ်တရားခံဘက်ကတင်ထားတဲ့တက်တည်အယောက်50တဲကမလိုအပ်တဲ့တက်တည်တွေကိုစစ်ထုတ်ပြီးစက်တိုက်စစ်မယ်ဆိုရင်လာမယ့်ဒီဇင်ဘာလတည်းအမှုပြီးပြတ်သွားနိုင်တယ်လို့ရှင်းနေဦးရောဘတ်ဆန်းအောင်ကပြောပါတယ်အပြည့်စုံကိုတော့ကိုကောင်းဆန်ဟင်းကတင်ပြမှာပ
ါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဥပဒေအကြံပေးရှေ့နေကြီးဥကိုနီကိုရန်ကုန်မင်္ဂလာတုံးလေးစိတ်မှာ2019ခုနှစ်ဇန်နဝါရီလ29ရက်နေ့ကတနင်္လာနေ့ပြစ်ခင်လှုပ်ချန်ခဲ့သူချီလင်းကိုအောင်ဝင်းစော်ကလေးစိတ်အရောက်ပို့ပေးပြီးတော့ကာယကံမြောက်စီစဉ်ဆောင်ရွက်ခဲ့တယ်ဆိုတဲ့အချက်ဟာမနေ့ကတရားခွင်မှာပေါ်လွန်စေခဲ့တယ်လို့တရားလိုရှင်းနေဥနီလကပြောပါတယ
်ဒီလေးစိတ်မှာရှိတဲ့ဟိုထက်ရောက်ခီးတဲ့များရဲ့immigration ကိုခက်တဲ့ကောင်တာကိုလှမ်းမြင်ရတယ်ပစ္စည်းရွေးတဲ့နေရာကိုလှမ်းမြင်ရတယ်ဟာဥကိုနီယာဒီလေနဲ့ပါဆိုတဲ့အချက်ကို तू က4မိနစ်လောက်သိထားသွားတ िश ူတယ် message ပို့တယ်တယ်လီဖုန်းဆက်တယ်ဒီအတွင်းကောင်ကိုတ िश ူတဲ့အချိန်ခောက်တော့ခောက်ပြန်လမ်းလျှောက်နေတယ်ဆိုတဲ့အချက်ဒီအားလုံးကမြင်ကွင်းတစ်ခုမှာထင်းထင်းရှားရှားပေါ်ပါတယ်ဒါအပြင်မှာအဲ့မြင်ကွင်းထဲမှာကျွန်တော်တို့အဓိက emphasize လုပ်တဲ့မြင်ကွင်းကတော့အဲ့မြင်ကွင်းထဲမှာဥက္ကဋ္ဌကိုလာကြိုတဲ့ဥက္ကဋ္ဌရဲ့သမီးဒေါက်တာရင်းနှင်းခိုင်ဒေါက်တာရင်းနှင်းခိုင်ရဲ့အပိုင်းနဲ့ပတ်သက်လို့လည်းဒေါက်တာရင်းနှင်းခိုင်အဲ့ဒီအောင်ဝင်းစော်တောက်ရှိနေတဲ့မြင်ကွင်းထဲမှာကျွန်တော်တို့ တပါးတည်းပါလာပါဒါကြောင့်မလို့အားလုံးချုပ်ပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့မနေ့တုန်းကတော့အဓိကအပြည့်အောင်ဝင်းတော်ဟာအဓိကအပြည့်ဒီလူသက်တည်းခံကိုဒီစည်းအရောက်ပို့ပြီးတော့သက်ခိုင်းဖို့ကာယကံမြောက်စီစဉ်ဆောင်ရွက်တယ်ဆိုတဲ့အချက်ကအမှုထဲမှာဘောထင်ရှားသွားတယ်လို့ပဲကျွန်တော်ပြောပါဖြစ်ပါတယ
်အခုဆိုရင်တော့ဥက္ကိုနီအမှုကိုစစ်ဆေးနေတာတစ်နှစ်ခွဲကျော်လာပြီဖြစ်ပါတယ်လောက်ကျန်တက်ပြတ်သူအဖြစ်ဆွဆွဲခံထားရတဲ့လူမြောက်နေစေဖြစ်တဲ့အောင်ဝင်းခိုင်လူမြောက်နေတာအမှုစစ်ဆေးရာမှာစံကြမှုတွေရှိနေတာကိုလည်းပြည်သူလူထုကအားမလို့အမရဖြစ်နေကြပါတယ်တေခံဘက်ကတင်ထားတဲ့တက်တည်အယောက်90မှာမလိုအပ်တဲ့တက်တည်တွေကိုတေချာစီစစ်လိုက်မယ်ဆိုရင်တော့ဒါမဲ့ဒီဇင်ဘာလထဲမှာပြီးဖြစ်သွားနိုင်တယ်လို့ရှင်းနေဦးရောဘတ်ဆောင်ကပြောပါတယ
်။တေခံဒီဘက်ကတင်တဲ့တက်တည်90တွေမှာအရင်မပါအရာမရောက်နိုင်တဲ့တက်တည်တွေကိုတရားရုံးကငင်းပယ်ပြီးတော့လူရင်းကိုရောက်အောင်အမြန်ဆင့်ရင်တော့ဒီဇင်ဘာလမှာပြီးနောက်နိုင်နေပြ။အဲ့လိုမှမဟုတ်ဘဲနဲ့အဲ့ဒီတက်တည်90ကိုသာအချိန်တရားလုံးလောက်နဲ့ခေါ်နေမယ်ဆိုရင်တော့နောက်ကအချိန်90လောက်ဆိုတော့နည်းနည်းတော့ပြန်ကြပါအောင်မယ
်ပြီးခဲ့တဲ့သတင်းပထမမှာတမန်တော်ဦးဝင်းမြင့်ကတရားရေးမှန်တိုင်းပြန်လည်တင်မှတ်ဖို့အတွက်တာဝန်ယူမှုတာဝန်ခံမှုအစစ်အစစ်လှုပ်သွားကြဖို့တိုက်တွန်းခဲ့ပါသေးတယ
်တနည်းခွဲကြော်လာပြီးဖြစ်တဲ့ရှေ့နေဦးကိုနီလှုပ်ကြံမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဗီဒီယိုသတင်းတော့ကိုကောင်းဆန်ဟိန်သတင်းပေးပို့ခဲ့တာပါအခုတော့အင်းလေးကံကြီးရဲ့ကျမ်းမာရေးအခြေအနေကိုကြည့်ရအောင်ပါအင်းလေးကံမှာစီးပွားပြည့်ခရမ်းကျင်သည်စိုက်ပျိုးရေးကိုတဘာဝအတိုင်းပြန်လဲစိုက်ပျိုးနိုင်ရေးစူးစမ်းဆောင်ရွက်နေကြပါတယ်ခရမ်းကျင်စိုက်ခင်းတွေမှာအရင်ကဓာတ်မြေဩဇာနဲ့ဓာတုပိုးသတ်ဆေးတွေကိုအလွန်ကျွံသုံးဆွဲခဲ့လို့ရေဓုညဉ့်ညမ်းတာတွေရှိခဲ့ပြီးအင်းလေးကံတိမ်ကောင်းမဲ့အခြေအနေကနေကာကွယ်နိုင်ဖို့ရိုးရာအစင်လာအတိုင်းတဘာဝနီးနဲ့စိုက်ပျိုးကြဖို့ဒေသခံတွေကိုပညာပေးရေးလှုပ်တင်တယ်လို့ပညာရှင်တွေကထောက်ပြပါတယ်ဒီကြောင့် VOA သတင်းတော့ကိုဇော်ထက်ကတင်ဆက်ထားပါတယ်
တဘာဝရေကန်တစ်ခုဖြစ်တဲ့အင်းလေးကန်ဒေသမှာအကြောင်းမျိုးမျိုးနဲ့ရေကျူးညဉ့်ညမ်းလာနေတဲ့အတွက်အချိန်မီထိမ့်သိမ့်မှုလုံနေပြီလို့တဘာဝပတ်ဝန်းကျင်ပညာရှင်တွေကပြောပါရယ်ရေကျူးကန်ဖြစ်ပေမဲ့ဆက်လီတွေပေါ်ကကြတဲ့ဒီဇယ်လောင်းစာစီရေးအထူးသဖြင့်ကျူးမြောက်ဆိုက်ကင်းညွန်မှာတုံးတဲ့ပိုးသတ်ဆေးနဲ့ဓာတ်မြေဩဇာရေးကြောင့်တောက်တုံးလို့မရအောင်ညဉ့်ညမ်းနေပြီလို့နေပြည်တော်သတော်သုတေသနဌာနညွှန်ကြားရေးမှူးဒေါက်တာတောင်းနိုင်ဦးကပြောပါရယ
်ကျွန်တော်တို့ဒီရေထဲမှာရှိတဲ့ floating current တွေပေါ့နော်ရေပေါ်ဆိုက်ကင်းလုပ်ငန်းတွေဒါတွေကြတော့ကျွန်တော်တို့ပညာပေးတဲ့လုပ်ငန်းပေါ့ကျွန်တော်ထင်ပါတယ်ဒီဆက်ပြူကြီးဝန်ကြီးဌာနကလည်းဒါတွေကိုတို့ချက်ပညာပေးနေအများကြီးလုပ်ပါတယ်အထူးသဖြင့်တော့ဒီသီးနှံတွေမှာသုံးတဲ့ဓာတ်မြေဩဇာတွေပြီးတဲ့ခါမှာဒီကိုသက်စီတွေဒါတွေဒီကျွန်တော်တို့ဒီရေကန်ရဲ့ရေရဲ့အစီအသွေးကိုပြောအများကြီးထိခိုက်ပါတယ်ပေါ့နော်အများကြီးပါတယ်ရေရဲ့ရေဒီကိုထိခိုက်တဲ့အတွက်ရေဟာပေါ့နော်ရေယူဖြစ်တော့ညာလည်းပဲတောက်လို့သုံးလို့မရတဲ့အခြေအနေမျိုးတွေပိုလူရှင်တွေပေါ့ဒါလည်းဖြစ်တော့နိုင်ပါလေဒါနဲ့ပတ်သက်လို့လည်းကျွန်တော်တို့ကရောပါလာအောင်ပညာပေးတဲ့အဆင့်ဒီလုပ်ငန်းတွေကိုကျွန်တော်တို့ကဒီဆောင်ရွက်ရပါတယ်ပေါ့နော်ဒါလည်းကတော့ကျွန်တော်တို့တိတော်နေမကပါဘူးဒါတဘာပတ်ဝန်းကျင်ထိသိမ်းယူချင်းမြန်တို့ရဲ့ဒီသကန် CSO NGO လည်းလုပ်မယ်လို့ကျွန်တော်ယူကြည်ပါတယ်
သုတေသနစစ်တမ်းကြီးရာဆိုရင်အင်းလေးကန်ရဲ့ရေရဲမှာအဆစ်ပါဝင်မှုများနေပြီးအောက်ဆီဂျင်ပမာဏလည်းရှိတဲ့နာထဲရော့နေတယ်လို့ပိုးမွားပါဝင်မှုကလည်းများနေရလို့ဆိုပါတယ်အဆိုဆုံးကတော့တနှစ်သက်တနှစ်များလာရဲ့ခရမ်းညင်ဆိုက်ခင်းတွေမှာဓာတုပိုးသတ်ဆေးတွေကိုတရားသီမှာ15ချိန်ကနေအချိန်20ကျော်အထိသုံးကြပါရယ်။နောက်ပိုင်းမှာခရမ်းညင်ထွက်နှုံးကြလာပြီးရေယူလည်းညင်ညမ်းလာလို့တချို့ဒေသခံတွေကအရင်အားလိုတဘာဝနီးစနစ်နဲ့ပြန်ပြီးစိုက်ဖို့ကြိုးစားနေကြတယ်လို့ကြေးစားကုန်းရွာကခရမ်းညင်ဆိုက်ပျိုးနေရဲ့ဦးညိုကပြောပါရယ်။
အခုကျွန်တော်တို့2016နှစ်ကစားပြီးစိုက်တဲ့နီးစနစ်နဲ့ခု2018ဒီနံရရှိပြီပေါ့နော်အဲ့ site တွေ site view တွေကိုအင်းကြီးကန်ကြီးလည်းမညံ့ညွန်းနေစီကြဘူးငါကျွန်တော်တို့ဒီမရှင်နဲ့လုံဆောင်ဖို့ကျွန်တော်တို့ကြိုးစားနေဒီဟာအင်းလေးကန်ကြီးကနောက်ဆိုကျွန်တော်တင်ကောလာဖို့ဒီရှိနေတဲ့အတင်းတာတွေရှိလာမယ်ဆိုတော့ကျွန်တော်တို့အင်းသားတွေတော့တခါရောတော့မှာပေါ့စာဝန်ကြီးတွေမူကြီးတွေမတွေ့တဲ့နေတဲ့အတင်းတာတွေအများကြီးဖြစ်လာနေတဲ့တောတောင်းလေးကနေပြီးတော့မှတောတောင်းမကတပင်းတွေမရှိတော့ဘူးလေမရှိတဲ့အခါကဒီကုန်းမနေပြီးတော့မှစီးကြရတဲ့ရည်တွေကအညဉ့်ညမ်းတွေတန်ပါတယ်နောက်ပြီးနှုံးတွေကြတော့ကျွန်တော်တို့အင်းသားတွေဘော်ရမျိုးညဉ့်ညမ်းမှုတွေအများကြီးရှိတာလေတော့ကျွန်တော်တို့ထင်တယ
်အရင်ကတောတောင်းရည်ကိုအင်းတွေကရပေမဲ့အခုဆိုရင်ကုန်းပေါ်မှာရှိတဲ့အနီးနားကြီးရွာတွေကတွင်းရည်ကိုအားထားနေရပါတယ်အင်းလေးကန်ဒေသမှာကြီးရွာပေါင်း250လောက်ရှိပြီး2014တကောင်စင်းရရဆိုရင်လူရေ 3,800 ကျော်ရှိပါတယ်။အစိုးရနဲ့ရပ်ဘက်ဖွဲ့စည်းရေကအင်းလေးကန်ဒေသစင်းလန်းဆိုပြီးအောင်2010လောက်ကတည်းကစီမံကိန်းချလုပ်နေတယ်လို့ဒေသခံတွေကလည်းထိရောက်တဲ့အသိပညာပေးမှုတွေလုပ်ပေးတဲ့လို့ပညာရှင်အချို့ကသုံးသပ်ကြပါတယ်။
ပြည်ဝင်သတင်းတော့ကိုစောထည့်ရတဲ့သတင်းပေးဖို့ကြက်ဖြစ်ပါတယ်။မကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါခင်ဗျာ။
ဗီအိုအေ အမေရိကန်နိုင်ငံကတောက်ကြာနေညအစီအစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်ခင်ဗျာ။အခုတော့ လူသေဆုံးတဲ့သတင်းတစ်ပုဒ်ကိုကြားပါမယ်။စကိုင်းတိုင်းကလေးဝမြို့နယ်ကတစ်ချောက်ဒေသမှာမြေအောက်ကြောင်ပြီးသွေးတွင်းတဲ့အလုလုနေသူတွေလူ၅ဦးတွေလောက်ကဒီအောက်ဆီဂျင်ပြတ်သွားပြီးတော့သေဆုံးသွားပါတယ်။သေဆုံးရသူတွေထဲမှာတရုတ်နိုင်ငံသားတူဦးပါဝင်ပြီးကျန်၄ဦးကတော့မြန်မာနိုင်ငံသားတွေဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်း VOA သတင်းတော့ကိုမိုးစောသတင်းပေးဖို့ထားပါတယ်။ဟုတ်ကဲ့။
ကြောင်မီသွေးတွင်အထိကိမှုဖြစ်စဉ်ဟာကလေးဝမြို့နယ်တစ်ချောက်ရွာနဲ့ဆန်မိုင်အကွာစက်ကွင်းအရက်ကထွန်းသွင်းတထုတူဖော်ရေးကုမ္ပဏီကဆောင်ရွက်နေတဲ့လုပ်ွက်မြေအောက်ပေးချောက်ရွာလောက်မှာကြာသာပတေးနေ့ညကဖြစ်ပွားခဲ့တာပါ။အခင်းဖြစ်ပွားစဉ်ကြောင်မီသွေးတွင်အတွင်မှာလူ၅ယောက်ပိတ်မိနေခဲ့ပြီးအဲ့ဒီလူ၅ယောက်လုံးသေဆုံးခဲ့တယ်လို့ကလေးဝမြို့နယ်ကတာဝန်ကျရဲရာရှိတူကပြ
ွားပါတယ်ခင်ဗျာမိမဲ့နှစ်နာရီမှနောက်နောက်နေရပါခင်ဗျာဟုတ်မိသိတမ်းဝင်လိုက်ပေါက်ခွဲရတာပေါက်ခွဲပြီးတော့မှအောက်ဆီဂျင်ပြတ်သွားတာခင်ဗျာအဲတော့မနေ့ကညဖြစ်တာညနှစ်နာရီလောက်ပါခင်ဗျာ
အခင်းဖြစ်ပေါ်ရနေရာကိုအုတ်ချုပ်ရည်မှုတွေအပါဝင်ကျဲမာရေးအဖွဲ့တွေဟာကယ်ဆယ်ရေးအတွက်တွားရောက်ခဲ့ပါတယ်အခင်းဖြစ်ပေါ်ရကိုတွားရောက်ခဲ့တဲ့ကလေးဝါမျိုးနယ်အုတ်ချုပ်ရည်မှုဦးစော်လင်းကအခင်းဖြစ်ပေါ်တဲ့အခြေအနေကိုအခုလိုပြောပါတယ
်ကျွန်တော်ရဲ့တပ်တူရင်းညီအစ်ကိုပြောတာပေါ့နော်ကျွန်တော်အောက်ထဲမှာဒီမှာလျှက်ချေခန်းနဲ့ကျွန်တော်တို့ကအကြောင်းမျိုးကိုခန်းနဲ့ထိုးပြီးတော့သူကထုတ်တာကိုသူကအကြောင်းမျိုးကလည်းကိုကလည်းကသူကမိသိန်းတို့ကောင်းတိုင်းအောက်ဆိုင်တို့အဲ့လိုမျိုးတွေထွက်တယ်ကျွန်တော်ကညာတော့အဲ့မှာကျွန်တော်တို့ကခန်းတူးလိုက်တော့ဒီမိသားထွက်မှာပေါ့ဗျာ။အဲ့ညာဥစားနဲ့သူကဒီဈံငွေများများရှိတဲ့အချိန်နဲ့တွေ့ပြီးတော့ခင်ဗျာတို့ကဘုံလိုပြီးတော့ပေါက်တာပေါ့ဈံငွေနဲ့မိနဲ့တွေ့ပြီးခင်ဗျာလေ။ပေါက်တော့ခင်ဗျာတို့ကျွန်တော်တို့အောက်ဆီဂျင်သွားနေပိုက်ပေါ့။အောက်ဆီဂျင်ပေးတဲ့ပိုက်တက်ထွက်သွားပြီးတော့တွင်းထဲမှာကျန်နေတဲ့၅ယောက်ကအောက်ဆီဂျင်ပြတ်တယ်ပေါ့ဗျာပြောပါမယ်။ဟုတ်အဲ့လိုဖြစ်တာပါခင်ဗျာ
။အခင်းဖြစ်ပွားပြီးနောက်ပိတ်မိနေတဲ့လူ၅ယောက်ကိုတွားရောက်ကယ်တင်ခဲ့သူ၄ဦးဟာလေအောက်ဆီဂျင်ပြတ်လက်တဲ့ဒဏ်ကြောင့်မူးမေ့လဲသွားခဲ့ကြောင်းသူတို့ကိုပြန်လဲဆွဲထုတ်ပြီးကလေးဝဆေးရုံကိုပို့ဆောင်ကုသရာမှာအခုခါမှာကျန်းမာလာပြီဖြစ်ကြောင်းလဲပြောပါတယ်ထုံးသွင်းကုမ္ပဏီကတာဝန်ရှိသူတဦးကတော့တည်ဆုံးသူ၅ဦးရဲ့ရုပ်အလောင်းတွေကိုကလေးဝမြို့ပြည်သူဆေးရုံကိုပို့ဆောင်ခဲ့ကြောင်းနဲ့အခြားထိခိုက်ဒဏ်ရာရသူမရှိကြောင်းပြောပါတယ်ပြီးခဲ့တဲ့မတ်လအတွင်းကလည်းတိချောက်ကြောင်မီးသွေးတွင်းမှာအောက်ဆီဂျင်ပြတ်လက်တာကြောင့်လူ9ဦးထိခိုက်ခဲ့ရမှာတရုတ်နိုင်ငံသားတဦးသေဆုံးပြီးမြန်မာလူသား6ဦးကတော့အသက်အန္တရာယ်မဖြစ်ခဲ့ပါဘူးဒီဖြစ်စဉ်ကတော့တလကြရန်နာထားတဲ့တွင်းကိုပြန်လည်စတင်တူးဖော်စဉ်ဖြစ်ပွားခဲ့တာပါမြန်မာနိုင်ငံအတွင်းမှာတပ်ထုနဲ့တရားစတာတူးဖော်ရေးလူသားတွေရဲ့လုပ်ငန်းခွင်ဘေးအန္တရာယ်ကင်းရှင်းရေးအခြေအနေဟာအားရစရာမရှိပဲဖက်ကန်ကြောက်စင်းတွင်ဒေတာမှလည်းမြေပြိုတာတွေကြောင့်မကြာခဏဆိုသလိုလူသေဆုံးမှုတွေနဲ့ရင်ဆိုင်နေရပါတယ
်။ဒေါ်ရရှင်ရရှင်မြမနိုင်ငံမှာတသက်နဲ့တကူမကြားဘူးတဲ့တရားရုံးမိတ်တွေကြားရတဲ့အထိတရားစီရင်ရေးစနစ်ယိုယွင်းနေကြောင်းမင်္ဂလာသမားဦးဝင်းမြင့်ကမကြာသေးခင်ကပဲသတိပေးလိုက်ပါတယ်။တရုတ်ဆောင်အောင်ရွှေထွေးသေဆုံးခဲ့မှုမှာဆွဆွဲခင်ရသူတွေကိုချီးပြီးပြန်လွတ်ပေးလိုက်တဲ့အတွက်ဟိုလေးရော်ဝေဖန်တဲ့တွေထွက်ခဲ့ပြီးတဲ့နောက်သမရကိုယ်တိုင်စိတ်ပြက်လက်ပြက်ပြောခဲ့ရတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်ဘယ်အခြေအနေထိစိုက်နေပြီလဲဆိုတာကို VOS လေးနေညာတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေအနေနဲ့မြမတရားရေးစနစ်နဲ့ပတ်သက်လို့ကိုတွေ့အထွေထွေတွေပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမေးမြန်းကြဖို့ဖိတ်ခေါ်ပါရစေ။ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOS ရဲ့ဖုန်းနံပါတ်1-232-3992-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကဒါရိုက်လိုက်လိုက်စီစဉ်ကကြိုဆိုပါရစေ။Thank you.
တပ်ပြန်စနေညဗီအိုရဲ့တိုက်ရိုက်လိုင်းအစီအစဉ်မှာသောရရှင်၏ပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာမကြခင်မှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်တော့မှာပါဒါရီမတိုင်ခင်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြခြင်းပါတယ်ကိုရီးယားစစ်ပွဲအတွင်းကြာဆုံးသွားကြတဲ့အမေရိကန်စစ်သည်တွေလို့ယူဆရတဲ့သူတွေရဲ့ရုပ်ကျွင်းတွေကိုဖော်ထုတ်တဲ့လုပ်ငန်းစဉ်ကိုအမေရိကန်ပြည်ထောင်စုကစတင်လှုပ်ဆောင်လိုက်ပါပြီအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ပြီးခဲ့တဲ့ဇွန်လ12ရက်နေ့ကစင်ကာပူနိုင်ငံမှာတွေ့ဆုံခဲ့တဲ့ထိပ်သီးဆွေးနွေးပွဲအတွင်းသဘောတူခဲ့တဲ့အတိုင်းရုပ်ကျွင်းတွေကိုထည့်ထားတဲ့အခေါင်း55ခုကိုမြောက်ကိုရီးယားနိုင်ငံကလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။ဒီရုပ်ကျွင်းတွေဟာဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုစမ်းစစ်ဖော်ထုတ်တဲ့လုပ်ငန်းစဉ်နဲ့ပတ်သက်ပြီးအမေရိကန်စစ်ဘက်တာဝန်ရှိသူတွေကမီဒီယာတွေကိုရှင်းလင်းပြောကြားခဲ့တာနဲ့ပတ်သက်လို့ VOA သတင်းတော့ Zelatissa Hope သတင်းပေးပို့ထားတာကိုကိုရန်နိုင်ပြောပြမှာဖြစ်ပါတယ်။
ကိုရီးယားစစ်ပွဲတွင်ကြာဆုံးသွားတဲ့အမေရိကန်စစ်သည်တွေရဲ့ရုပ်ကျွင်း55ခုကိုမြောက်ကိုရီးယားနိုင်ငံကပြန်လည်လွှဲပြောင်းပေးလိုက်ပြီးတော့အဲဒီရုပ်ကျွင်းတွေကိုဟဝါယီမှာဗုဒ္ဓဟူးနေ့ကတရားဝင်အခမ်းအနားနဲ့ကျူးစွာခဲ့ကြပါတယ်။ဒီရုပ်ကျွင်းတွေနဲ့ဒီရုပ်ကျွင်းတွေဟာဘယ်သူတွေဖြစ်တယ်ဆိုတာကိုသုံးဖြတ်ရမယ့်လုပ်ငန်းတွေအသေးစိတ်အချက်အလက်တွေနဲ့ပတ်သက်ပြီးတော့အမေရိကန်စစ်ဌာနချုပ်ပန်ဒဂွန်ကလည်းကြာသပတေးနေ့မှာအခုလိုပြောကြားခဲ့ပါတယ
်။ The remains of those 55 cases have been fully assessed into our laboratory and are already undergoing forensic analyses.
အဲ့ဒီအခေါင်55ခုတည်းကရုပ်ကျွင်းတွေကိုကျွန်တော်ရဲ့တက်ခွဲခန်းမှာသေချာအပြည့်အဝဆန်းသပ်ပြီးသူတို့ကိုဒေါက်တာဂျွန်ဘတ်နဲ့သူ့ရဲ့သိပ္ပံပညာရှင်အဖွဲ့ကမှုကင်းဆေးပညာအရသုံးသက်စစ်ဆေးနေပါတယ
်။စစ်သုံးမှန်းနေတဲ့ပျောက်ဆုံးစစ်သည်တွေရဲ့အစင်းကိုကောက်ယူတဲ့ကာဝေးဝန်ကြီးဌာနအေဂျင်စီအကြီးအကဲကယ်လီမကိတ်ကသူတို့အေဂျင်စီအနေနဲ့စစ်ပွဲတွင်ပျောက်ဆုံးနေတဲ့စစ်သည်9,900ကျော်တည်းက90ရာခိုင်နှုန်းရဲ့မိသားစုဝင်တွေစီကနေ DNA လို့ခေါ်တဲ့မျိုးပိစာလက္ခဏာနမူနာတွေကိုရထားပြီးဖြစ်တယ်လို့လည်းပြောပါတယ်။ဒါပြင်မူခင်းဆေးပညာကျွမ်းကျင်သူတွေဟာဒီရုပ်ကျွင်းတွေကိုဖော်ထုတ်နိုင်ဖို့အတွက်တခြားနီလန်းပေါင်းစုံကိုလည်းသုံးသွားမှာဖြစ်တယ်လို့သူကပြောပါတယ
်။ They utilize multiple lines of evidence. So if we have chest x-rays that the service member took when they entered the service, that's
သူကတခြားသက်သေထောက်ထားတွေကိုလည်းအသုံးပြုသွားမှာပါ။အဲလူတွေတက်တဲ့ဝင်တော့ကရင်မက်ကိုရိုက်ထားတဲ့ဓာတ်မှန်ရှိရဆိုရင်ဒါကသူတို့အတွက်စမ်းစစ်ချက်လက္ခဏာပဲဖြစ်ပါတယ်။ကျွန်တော်တို့မှာသွားနဲ့ပတ်သက်တဲ့မှတ်တမ်းတွေရှိနေတယ်ဆိုရင်ဒါကတေးကြတဲ့သက်သေမှတ်တမ်းတွေပါအဲ့လိုနီလန်ပေါင်းစုကိုသုံးပြီးဘယ်မျိုးဗီဇာကပျောက်ဆုံးနေတဲ့စစ်သည်တွေနဲ့ဆက်ဆက်တယ်ဆိုတာကိုကျွန်တော်တို့သက်သေပြနိုင်မှာပ
ါဒီအေဂျင်စီရဲ့မူကင်းဆေးပညာအဖွဲ့ခေါင်းဆောင်ဂျွန်ဘတ်ကတော့ကနဦးဆေးစစ်ချက်တွေအရတော့ဒီရုပ်ကျွင်းတွေဟာအမေရိကန်တပ်ဖွဲ့ဝင်တွေရဲ့ရုပ်ကျွင်းတွေဖြစ်ဖို့အများကြီးဖြစ်နိုင်ခြေရှိကြောင်းဒါပေမဲ့ဘယ်နှစ်ယောက်ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိဘူးလို့သူကပြောပါတယ
် It's a little bit of a complicated scientific process to determine how many individuals you have
တချို့တွေကအပိုင်းပိုင်းဖြစ်နေပြီးတချို့တွေကြတော့လဲမပြည့်စည်ရအောင်တေချာထင်းထင်းထားတာမဟုတ်တော့ဘယ်နှစ်ယောက်ဆိုတာကိုအခိုင်အမာဆုံးဖြတ်နိုင်ဖို့အတွက်လုပ်နေတဲ့သိပ္ပံနည်းကြလုပ်ငန်းစဉ်ကနည်းနည်းတော့ရှုပ်ထွေးပါတယ
်ဒီရုပ်ကျွင်းနေနားတော်ဝိုက်ကအချင်းကြီးတွေဟာကိုရီးယားစစ်ပွဲကာလအတွင်းအစောပိုင်းရှာဖွေတွေ့ရှိမှုတွေနဲ့တူတယ်လို့လဲဂျွန်ဘော့ကပြောပါတယ
် The material evidence found with the remains was consistent with US military issue equipment from the Korean War
ဒီရုပ်ကျွင်းနေနဲ့အတူတွေ့ရှိတဲ့သက်သေပစ္စည်းတွေဟာကိုရီးယားစစ်ပွဲတုန်းကအမေရိကန်စစ်တပ်ကထုတ်ပေးခဲ့တဲ့ပစ္စည်းတွေနဲ့တူညီမှုရှိပြီးကိုရီးယားစစ်ဖြစ်ခဲ့တဲ့နေရာတွေကနေရပြီးထိန်းသိမ်းထားတဲ့ပစ္စည်းတွေနဲ့လည်းတူပါတယ်
ဒီရုပ်ကျွင်းတွေဟာဘသူဘဝတွေဖြစ်တယ်ဆိုတာကိုကျွမ်းကျင်သူတွေဖော်ထုတ်ပြီးအဖြေပေးနိုင်မှုကတစ်နှစ်တာမှမဟုတ်အဲ့ဒီထက်ပိုကြာနိုင်တယ်လို့ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်။ဒါကိုဖော်ထုတ်နိုင်ပြီးဆိုရင်တော့အဲ့ဒီရုပ်ကျွင်းတွေကိုမြေမြုပ်ဖို့အတွက်သူတို့နဲ့အနီးဆုံးဆွေမျိုးတော်ဆက်သူတွေစီကိုလွှဲပြောင်းပေးသွားမှာဖြစ်ပါတယ်။တောင်တဲ့မြောက်ကိုရီးယားနိုင်ငံနယ်စပ်မှာနယ်စပ်တိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့ပြီးတဲ့နောက်1950ခုနှစ်ဇွန်လမှာကိုရီးယားစစ်ပွဲစတင်ဖြစ်ပွားခဲ့တာဖြစ်ပါတယ်။1953ခုနှစ်ဇူလိုင်လမှာတော့နိုင်ငံအပြည့်ရဲ့စာချုပ်ချုပ်ဆိုပြီးကိုရီးယားစစ်ပွဲကိုဆုံးသတ်ခဲ့ပါတယ်။ကိုရီးယားစစ်ပွဲအတွင်းအမေရိကန်တပ်ဖွဲ့ဝင်3,300လဲအသက်ဆုံးရှုံးခဲ့ပါတယ်ခင်ဗျာ
။ကိုရီးယားစစ်ပွဲအတွင်းပျောက်ဆုံးအမေရိကန်စစ်သည်တွေရဲ့ရုပ်ကျွင်းနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုကိုရန်နိုင်ပြောပြသွားတာပါ။ VOA ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းညင်နေဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာ။
ဒီ OA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒ ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တောက်ကြနေညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9329လိုင်းဒိုမီတာ58 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကန္တာတူတာဆုံလင်းအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာကန္တာတင်ဆက်တဲ့ခါမှာတော့
ကျွန်တော်တို့ကအထိုင်သေးဆိုတာကြီးတယ်ပြည်ပဆောင်ကဆိုတာရှိတယ်ဗျာအထိုင်သေးဆိုတာကျွန်တော်တို့ကအင်ဒိုနီးရှားတို့ဒီဩစတြေးလျတို့မှာအထိုင်သေးပေါ့ဗျာဒီဟာအထိုင်သေးနဲ့ပြည်ပဆောင်ကနဲ့တွက်လို့ရှိရင်မြန်မာနိုင်ငံ
ဒါတော့ဒူးဝန်ကြီးဟောင်းလည်းဖြစ်တဲ့အင်ဂျင်နီယာဦးမော်တာထွေးရဲ့ပြောပြချက်တွေကိုနောက်ပိုင်းသိပ္ပံနဲ့ဤပညာကဏ္ဍမှာစောင့်မျှော်နားဆင်နိုင်ပါတယ်အခုတော့အမျိုးသမီးကဏ္ဍအလှည့်ရောက်လာပါပြီမလေးရှားမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာဝန်ကြီးချုပ်ဟောင်းမဟာဒီယာမူဟာမက်နိုင်ရခဲ့ပြီးဇွန်လကသူ့အစိုးရတဲ့ကိုဒီဖွဲ့စည်းရမှာအမျိုးသမီးဝန်ကြီးတွေကိုခန့်အပ်ခဲ့တာတွေ့ရပါတယ်။ဝန်ကြီးဌာနအတွက်ဒီနေ့မှာနာမည်အရှိဆုံးဝန်ကြီးဌာနလို့ဆိုရမယ်စွမ်းအင်သိပ္ပံဤပညာတဘာဝပတ်ဝန်းကျင်ရာသီဥတုပြောင်းလဲမှုဌာနမှာဝန်ကြီးအဖြစ်ခန့်အပ်ခံရတဲ့ရဲဘီရင်ဟာအသက်35နှစ်သာရှိပြီးဝန်ကြီးအဖွဲ့မှာအသက်အငယ်ဆုံးအမျိုးသမီးဝန်ကြီးလည်းဖြစ်ပါတယ်။ဝန်ကြီးဖြစ်လာခဲ့ပြီးနောက်မလေးရှားနိုင်ငံမှာစွမ်းအင်အသုံးပြုဖူလုံရေးအတွက်သူ့ဌာနရဲ့ရည်မှန်းချက်နဲ့ပတ်သက်ပြီးအတူယူစရာကောင်းတယ်လို့ဆိုရမယ့်သူ့ရဲ့ပြောကြားချက်တွေအကြောင်းကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းစူးစီးတင်ပြထားပါတယ် You can bend but never break me cause it only serves to make me more determined to achieve my
And behold, today, I hope that it is him that becomes the energy minister. But I want to tell you, we have an ambitious plan. And I'm now having the responsibility. Chima,
swan yu winji yi phila ba bi. Chima ni ne pyo jin na ka. Chima ru ma yi man jie chima re si 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 ba re. Chima ni ne ku prita si ga a chan nyan nui taong khan jima re. Chima ru suya ni ne Malaysia luru gu pe tha re kli gu phie si pe lu ba re. Pyan pi mye swan yin ga ni. ကျစီဒါအထုံနိုင်တဲ့ရာနှုန်းဟာအခု200ဂိုင်းနှုန်းကနေ20ရာဂိုင်းနှုန်းထိတိုးမြင့်ဆောင်ရွက်ပြီးလိုပါတယ်လို့ပြောသွားသူကတော့စွမ်းအင်သိပ္ပံနဲ့ဤပညာပတ်ဝန်းကျင်ရာနဲ့ရာသီဥတုအပြောင်းလဲဌာနဆိုင်ရာဝန်ကြီး UB ရင်းမဲ့ဖြစ်ပါတယ်သူကဝန်ကြီးရာထူးလက်ခံပြီးလူလူနယ်တွေ့ဆုံမေးမြန်းတဲ့အခမ်းအနားမှာအခုလိုပြောကြားသွားခဲ့တာပါ UB ရင်းကဘယ်သူလဲသူဟာအခရီးတိုက်စားမှုအရှုတော်ပုံကြောင့်နာမည်ပြတဲ့အစိုးရဟောင်းနာဂျစ်ဘရဇတ်ကိုမေလရွေးကောက်ပွဲတုန်းကအနိုင်ရခဲ့တဲ့မလေးရှားဝန်ကြီးချုပ်ဟောင်းမဟာသီမိုဟာမက်ကဖွဲ့လိုက်တဲ့ဝန်ကြီးအဖွဲ့မှာအသက်35နှစ်အရွယ်နဲ့အငယ်ဆုံးအမျိုးသမီးဝန်ကြီးတဦးပဲဖြစ်ပါတယ်။1980ခုကနေ2003ခုနှစ်အထိဝန်ကြီးချုပ်ဖြစ်ဒါဝင်ထမ်းဆောင်ခဲ့သည်မဟာသီမိုဟာမက်အနေနဲ့ခုတစ်ချိန်အတိုက်ခံပါတီဖြစ်တဲ့ညီညွတ်တဲ့မလေးတိုင်းရင်းပါတီဖွဲ့ပြီးမေလ9ရက်နေ့ရွေးကောက်ပွဲမှာအနိုင်ရရှိလိုက်တာဖြစ်ပါတယ်။သူ့ရဲ့ဝင်ကြီးဖွဲ့မှာဝင်ကြီး25ဦးနဲ့အမျိုးသမီးဝင်ကြီး5ဦးဒုတိယဝင်ကြီး23ဦးနဲ့အမျိုးသမီး4ဦးတို့ပါဝင်ပြီးစုစုပေါင်းဝင်ကြီးအဖွဲ့မှာအမျိုးသမီး9ဦးတို့ခန့်အပ်ခြင်းခံခဲ့ရတာဖြစ်ပါတယ်။သူ့အစိုးရအဖွဲ့မှာမဟာသီကဝင်ကြီးချုပ်ဖြစ်ပြီးဒုတိယဝင်ကြီးချုပ်ကတော့တစ်ချိန်ကအတိုက်ခံခေါင်းဆောင်ဖြစ်ပြီးအကျဉ်းချနေတဲ့ဒုတိယဝင်ကြီးချုပ်ဟောင်းအန်နဝါအီဘရာဟိမ်ရဲ့ဇနီးဒေါက်တာဝမ်အဇီဇာဝမ်အစ်မဲလ်ပဲဖြစ်ပါတယ်။သူဟာအမျိုးသမီးဒုတိယဝန်ကြီးချုပ်အပြင်အမျိုးသမီးရေးရာနဲ့မိသားစုဖုံဖြူရေးဆိုင်ရာဝန်ကြီးဖြစ်လေခန့်အပ်ခြင်းခံခဲ့ရပါတယ်။အသက်ငယ်ဆုံးအမျိုးသမီးဝန်ကြီးဖြစ်တဲ့ UB ရင်းနဲ့ပတ်သက်လို့တော့ Cambridge Tech သို့မှသူဟာ Advanced Chemical Engineering ဘာသာရပ်နှင့်မဟာသီးပံပွဲရရှိခဲ့ပြီးအသက်26နှစ်အရွယ်မှာဆလိုင်ကောပြည်နယ်လွှတ်တော်မှာဓမ္မဆရာဦးတမမေဆန္ဒနေကနေပြည်နယ်လွှတ်တော်အမှတ်ဖြစ်2013ကနေ2018နှစ်ထိတာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။ဒီနောက်2018မဟာသီးရဲ့ညွန်ပေါင်းအဖွဲ့မှပါတဲ့ DAB ပါတီကနေသူဟာဂျဟိုးပြည်နယ်ကနေဝင်ရောက်ရွေးချယ်ခံခဲ့ရမှာခုစွန်အင်းသိပ္ပံနဲ့ဤပညာပဝန်းကျင်ကြီးရနဲ့ရာသီဥတုအပြောင်းလဲဝင်ကြီးဌာနရဲ့ဝင်ကြီးဖြစ်ခန့်အပ်ခြင်းခံခဲ့ရတာဖြစ်ပါတယ်။ UB ရင်းဟာပြည်နယ်လွှတ်တော်အမတ်ဘဝနဲ့လဆာနဲ့မိသားစုတွေရဲ့တာသမီတွေအခမဲ့ပညာသင်ကြားနိုင်ရေးစာနာရိတ်ခါထောက်ပံ့ပေးရဲ့အစီအစဉ်တွေမှာစေနာဝန်ထမ်းလုပ်ကိုင်ပေးခဲ့သလိုစာရဝတ်ပြည်နယ်မှာလည်းအခြေခံရန်တရားအဆောက်အုံတွေဖြစ်တဲ့လမ်းလျှက်စစ်နဲ့တောက်တုံးရီရရှိရေးစီမံကိန်းမှာလည်းပါဝင်ဆောင်ရွက်ခဲ့သူဖြစ်ပါတယ်။သူအနေနဲ့နိုင်ငံရေးလောကထဲဘာလို့ဝင်လာရတာလဲဆိုတဲ့အမိနဲ့ပတ်သက်လို့သူရေးသားခဲ့တဲ့မလေးရှားပြည်နယ်ပုံဖော်ရေးစာအုပ်ထုတ်တဲ့ဖွင့်ပွဲအခမ်းအနားမှာအခုလိုသူကပြောခဲ့ပါတယ်
။ Then I realized that it was never about comfort or certainty. Was I?
ဒီမှာနိုင်ငံရေးလောကထဲဝင်ဖို့ဆုံးဖြတ်တာကစိန်ကြကြနဲ့နေထိုင်ဖို့မဟုတ်ပါဘူး။ကျမတဆွမ်းသမျှပညာသုံးပြီးမလေးရှားနိုင်ငံအတွက်ဆွမ်းဆောင်ပေးခြင်းလို့ဖြစ်ပါတယ်လို့ဝင်ကြီးယိုပေရင်ကပြောသွားခဲ့တာပါသူဟာစွန့်ရင်ဝင်ကြီးဖြစ်ခန့်အပ်ခြင်းခံရပြီးမလေးရှားမှာစွန့်ရင်ပြည်ထနာအဖြစ်ရှာနိုင်ရေးအတွက်ထိရောက်တဲ့စီမံကိန်းတွေဆောင်ရွက်နိုင်ဖို့လူမှုနယ်တွေ့ဆုံပွဲတွေကျင်းပခဲ့ပါတယ်စွန့်ရင်ဌာနရဲ့ဝင်ကြီးတဦးအနေနဲ့သူ့ရဲ့မျှော်မှန်းချက်ကဘာပါလဲ
As the energy minister, the only what we want is affordable, reliable, sustainable.
ဆောင်ဝင်ကြီးတူအနေနဲ့ကျမတို့လူချင်းတာကကျမတို့နိုင်ငံမှာဈေးနှုန်းတက်တာပြီးအမြဲအားထားရမယ်ရရှိခံမယ်စွန့်ရင်လုံခြုံမှုပါပဲ။ဒါပေမဲ့မလေးရှားနိုင်ငံမှာလွန်ခဲ့တဲ့နှစ်20ကတွေ့ကြရတာကတော့ကုန်ကျစရိတ်တက်တာတဲ့ကြောင်မီသွေးသုံးစွန့်ရင်အသုံးပြုမှုပါပဲ။1996ခုနှစ်မှာ 8.3 ဂိုင်နှုန်းကနေ2016ခုနှစ်မှာ 42.5 ဂိုင်နှုန်းအထိတိုးလာခဲ့ပါတယ်။ဒီတိုးနေတဲ့နှုန်းကိုကျမတို့မရက်နိုင်ဘူးဆိုရင်နောက်ပိုလို့များလာစရာပဲရှိပါတယ်။ကြောင်မီသွေးသုံးစွန့်ရင်ဟာဈေးသက်သာလို့အဆင်ပြေတယ်လို့လူတွေကပြောကြပြီးမဲ့လို့လေကျမဒီနေရာမှာထောက်ပြလိုတာကကျမတို့မလေးရှားနိုင်ငံမှာကြောင်မီသွေးမထွက်ပါဘူး။ကဘာကြီးမှာကြောင်မီသွေးရှားပါသွားတယ်ဆိုရင်ကျမတို့နိုင်ငံဘယ်လိုလုပ်မလဲလို့မေးချင်ပါတယ်ကျမတို့နိုင်ငံဒုက္ခလှလှကြီးတွေ့မှာဖြစ်ပါတယ်ဒါကြောင့်ရေရှိခမဲ့စွန့်ရင်ဖူလုံရေးတွေကျမတို့ကြောင်မီသွေးတုံနာကိုလျှော့ပြီးရေလေနေအဆရှိတဲ့ပြန်ဖြည့်စွန့်ရင်တွေကိုအသုံးပြုနိုင်ဖို့ကြိုးစားရမှာဖြစ်ပါတယ်လို့ဝင်ကြီးယိုပေရင်ကပြောသွားတာပါဒါကြောင့် renewable energyပြန်ပြည့်မြဲစွန့်အင်ကိုရေရှည်တုံးနိုင်အောင်မလေးရှားအစိုးရကဆောင်ရွက်လိုတာဖြစ်တယ်လို့လည်းသူကရှင်းပြခဲ့ပါတယ
် That is the reason why renewable energy is something the government
ဒီချက်ကြောင့်ပြန်ပြည့်မြဲစွန့်အင်ကိုကျမတို့အစိုးရကရှေ့တိုးလှုပ်ဆောင်လိုတာဖြစ်ပါတယ်ရေရှည်မှာပြင်ပမှာဘာပဲဖြစ်ဖြစ်နေမလေးရှားကိုထိခိုက်နိုင်မှာမဟုတ်ပါဘူးဒီအချက်ကြောင့်ပြန်ပြည့်မြဲစွန့်အင်ကိုကျမတို့နိုင်ငံကအသုံးပြုဖို့လိုအပ်တာဖြစ်ပါတယ်လို့ဝင်ကြီးယူပေရင်ကရှင်းပြခဲ့တာပါ။ဒါအပြင်စွန့်ရင်အသုံးပြုမှုနဲ့ပတ်သက်လို့နာဂျစ်ဘရာဇတ်အစိုးရလက်ထက်ဟောင်းမှာအဂတိလိုက်စားမှုတွေဌာနတွင်းရှိတာကိုလည်းရေးယူဖို့စတင်လှုပ်ဆောင်နေပြီလို့သူကပြောခဲ့ပါတယ်
။ For certain reasons that the previous government has approved a lot of IPP
ကြောင်းကြောင်းကြောင်းအရင်အစိုးရလက်ထက်ကပုဂ္ဂလိကစွန့်ရင်ထုတ်လုပ်တဲ့ contract အတော်များများကိုချပေးခဲ့ပါတယ်။ချပီးရမှာလေကော်မတီတွေနဲ့ဓာတ်ရိုက်ဆက်သွယ်ပြီးချပေးခဲ့တာဖြစ်ပါတယ်။အလုံးမဖြစ်တဲ့ဒီကော်မတီတွေကြောင့်ကုန်ကျစရိတ်တိုးတဲ့အခါမှာသုံးဆွဲတဲ့ပြည်သူတွေကဒီကုန်ကျစရိတ်ကိုမျှခံကြရတာဖြစ်ပါတယ်။ဒါကြောင့်ကျမတို့အစိုးရတဲ့လက်ထက်မှာပုဂ္ဂလိကစွန့်ရင် contract တွေကိုပြန်စီစစ်နေပါတယ်။အလုံးမဖြစ်တဲ့ကော်မတီတွေအထူးသဖြင့်အစိုးရကုန်ကျစရိတ်များနေတဲ့ကော်မတီ၄ခုထံကနေ contract ပြန်ရုပ်သိမ်းလိုက်ရတယ်လို့ဝင်ကြီးယူပေရင်ကပြောသွားခဲ့ပါတယ်။ဒါအပြင်သူအစိုးရလက်ထက်မှာစွန့်ရင် contract တွေကိုထုတ်ပေးရမှာအားလုံးတင်တာဖွင့်ပြီးအခွင့်အရေးမျက်မျက်တရရကြမှာဖြစ်တယ်လို့လည်းသူကပြောခဲ့ပါတယ
်။ Also do not worry if you do not see me personally. Because in the old time Knowing who is important to get a government project. Knowing who is important to get a quota in the
future. ဤစုရခေကဆိုရင်အစုရစီမံကိန်းမှာတင်တာရဖို့ကဘယ်သူကိုတိမဘယ်သူကကိုတာရတဲ့နေရာမှာပြောနိုင်ဆိုနိုင်အားရှိတာစီးပွားရေးလုပ်ငန်းတွေဘယ်သူကိုတိဖို့အရေးကြီးတယ်ဆိုတာတွေရှိခဲ့ပါတယ်။ဒါပေမဲ့ကျမပြောချင်တာကတော့ကျမတို့ဝင်ကြီးဌာနမှာတော့ရှင်တို့အနေနဲ့ကျမနဲ့တိစရာမလိုပါဘူး။လုပ်ငန်းကိုဘယ်လိုလုပ်ရမလဲဆိုတာကိုပဲတိဖို့ကအရေးကြီးပါတယ်။ဒါကြောင့်ကျမမိတ်ဆွေတွေကကျမစွန့်ရင်ဝင်ကြီးဖြစ်လာတဲ့အခါမှာကျမနဲ့ဆက်သွယ်ခဲ့ကြပါတယ်။ကျမကတော့ကျမရှိမလားနဲ့ဆွေးနွေးပွဲကိုပဲတက်ရောက်ကြပါလို့အတည်ပြုခဲ့ပါတယ်။ကျမနဲ့တီလို့ကဘာအခွင့်အရေးမှရမှာမဟုတ်ပါဘူး။တကယ်တော့ကျမကိုယ်တိုင်လည်းတင်တာရွေးတဲ့ဘုတ်အဖွဲ့မှာမပါပါဘူးလို့ပြောပြစီ။ဒါကြောင့်လုပ်ငန်းသဘောကိုကျွမ်းကျင်အောင်လုပ်ကြပါ။ကျမတို့အစုရအနေနဲ့စီးပွားရေးလုပ်ဖို့မဟုတ်ပါဘူး။စီးပွားရေးလုပ်ငန်းတွေအောင်မြင်ဖို့ပတ်ဝန်းကျင်အခြေအနေကိုပန်တီပေးဖို့ပါပဲဒါဟာဝင်ကြီးဌာနတစ်ခုဖြစ်တဲ့ကျမရဲ့အခန်းကဏ္ဍပါပဲလို့အသက်35နှစ်အရွယ်သားရှိသေးတဲ့ဝင်ကြီးယူပီရင်ရဲ့ပြောကြားချက်ဟာခဏိမြန်မာနိုင်ငံရဲ့ဝင်ကြီးဌာနတွေမှာအတူယူစရာဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့မြေသူများကဏ္ဍကိုညီကုံချုပ်အပ်ပါတယ်ရှင် You can bend but never break me.
Cause it only serves to make me more determined to... လာလာတန်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာပါခင်ဗျာအခုတခါတော့တူတဆုံလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ဒီတစ်ပတ်မှာတော့ Vermont for အထိမ်းအမှတ်ပြတိုင်းနဲ့မင်းကလေးကင်းတော့လူငယ်အသင်းရဲ့ STEM လို့ခေါ်တဲ့ဤပညာအစီအစဉ်တွေအကြောင်းကိုကိုအောင်ကစူးစီးတင်ဆက်ထားပါတယ်
American Congress လို့ဒေါက်တာဝိုက်ကဘဲမောင်ဖော်အထိမ်းအမှတ်ပြတယ်မှာဆိုရင် American ပြည်အောင်စုအစောပိုင်းကာလတွေအတွင်းအမျိုးသမီးတွေအနေနဲ့အမျိုးသားတွေနီးတူတန်းတူခွင့်ရရဖို့တိုက်ပွဲဝင်ခဲ့တဲ့သမိုင်းကြောင်းကိုလေ့လာနိုင်ပါတယ်။ Washington DC အရှေ့မြောက်ရဲ့ Constitution လမ်းမကြီးပေါ်မှာချီးတဲ့ဒီအထိမ်းအမှတ်ပြတဲ့ကိုရောက်သွားတယ်ဆိုရင်ပဲ1900ပြည့်နှစ်ဥပိုင်းကငွေသက်တွေကိုထိတွေ့မိပါပါအဲ့ဒီအချိန်တုန်းကဆိုရင်အမျိုးသားတွေနဲ့တန်းတူခွင့်ရရဖို့အတွက်အမျိုးသမီးတွေဟာစတင်လှုပ်ရှားတောင်းဆိုကြတဲ့ကာလမျိုးပါ။အဲ့လိုတန်းတူခွင့်ရရှိဖို့တိုက်ပွဲဝင်ခဲ့တာကြောင့်ဒီကနေ့မှဆိုရင်တော့အမျိုးသမီးတွေဟာနေရာအတော်များများမှာအခွင့်အရေးတွေရလာကြပါတယ်။ပြလိုက်တောင်းဝန်ခံဦးဖြစ်တဲ့ Zachary Whitlow က
Now the main story that we tell here is the fight for the 19th.
ပြားလိုက်မှာအဓိကပြသထားတဲ့အကြောင်းအရာကတော့ဥပဒေပြင်ဆင်ဖြည့်ဆွတ်ချက်စကူအကြောင်းပါ။သူသဖြင့်သမ္မတဘူဒရောဝစ်ဆန်အနေနဲ့ဒီဥပဒေပြဌာန်းလာနိုင်အောင်ထောက်ခံပေးဖို့တွန်းအားပေးတဲ့အမျိုးသမီးတွေနဲ့အမျိုးသမီးပါတီရဲ့ခန့်ကန့်တာအကြောင်းကိုပြသထားပါတယ
်။အမျိုးသမီးတွေအနေနဲ့မဲပေးခွင့်နဲ့ပါဝင်တဲ့ဥပဒေပြင်ဆင်ဖြည့်ဆွတ်ချက်စကူကို1920ခုနှစ်ဩဂုတ်လ17ရက်နေ့မှာအတည်ပြုပြဋ္ဌာန်းခဲ့တာဖြစ်ပြီးဒီခွင့်ရရဖို့ဆယ်စုနှစ်တည်းနဲ့ချီတိုက်ပွဲဝင်တောင်းဆိုခဲ့ကြရတာပါ။အဲလစ်ပေါ်ဟာဒီလှုပ်ရှားမှုတွေကိုဦးဆောင်ခဲ့တဲ့အမျိုးသမီးပါတီတည်ထောင်သူတဦးလည်းဖြစ်ပြီးအမျိုးသမီးအခွင့်အရေးလှုပ်ရှားသူတဦးလည်းဖြစ်ပါတယ်။သူဟာနောက်ပိုင်းမှာဒီပါတီကိုအဓိကငွေကြေးထောက်ပံ့လှူဒါန်းတဲ့ Elva Belmont နဲ့အတူလက်တွဲပြီးအမေရိကန်သမိုင်းမှာမှတ်ကြောက်တင်ခံရမယ်။အမျိုးသားအမျိုးသမီးတန်းတူအခွင့်အရေးအတွက်တိုက်ပွဲဝင်ခဲ့ကြပါတယ်။ဒီကနေ့မှဆိုရင်တော့သူတို့ရဲ့အနစ်နာခံဆောင်ရွက်မှုတွေကိုမျိုးဆက်အစ်တွေကအမှတ်တရဂုဏ်ပြုကြပါတယ်။ပြရိုက်ကိုလာရောက်လေ့လာတဲ့ Corinne Ducey က
I just think Alice Paul's one of my heroes.
ကျွန်မတို့တော့ Alice Paul ဟာသူရဲ့ကောင်းတစ်ယောက်ပါ။သူရောပါတီရဲ့စွမ်းဆောင်ချက်တွေကိုလည်းလေ့လာရတာတန်ဖိုးရှိပါတယ်။သူတို့ဟာတကယ်စွမ်းဆောင်ရှင်တွေဖြစ်ပြီးတော့အောင်မြင်ခဲ့ကြသူတွေပါ
။ Constitution လမ်းမကြီးနဲ့ဒုတိယလမ်းတောင်မှာတည်ရှိတဲ့ဒီအထိမ်းအမှတ်ပြရိုက်အဆောက်အဦးကိုအမျိုးသမီးပါတီဌာနချုပ်အဖြစ်နှစ်ပေါင်း90ကြာအသုံးပြုခဲ့ကြတာပါ။အဲဒီနောက်ကျောင်းအဖြစ်လည်းအသုံးပြုခဲ့ပြီးနောက်ပိုင်းမှာအမျိုးသားဥယျာဉ်ဌာနကအထိမ်းအမှတ်ပြတဲ့အဖြစ်သတ်မှတ်လိုက်တာပါ။အလဲလာရောက်သူတူဖြစ်တဲ့ William Barnett က
Definitely worth visiting.
ဒီလိုလည်းအရန်တမှုရှိပါတယ်။အမျိုးသမီးတွေသူတို့မဲပေးခွင့်ရအောင်ဘလို့တောင်းဆိုတိုက်ပွဲဝင်ခဲ့ကြတယ်ဆိုတော့ကိုသိရတဲ့အတွက်ပါ။
မျိုးသမီးအခွင့်အရေးလှုပ်ရှားတောင်းဆိုမှုတွေစတင်ခဲ့တာရာစုနှစ်ကြီးကြာမြင့်ခဲ့ပေမဲ့လည်းမျိုးဆက်တစ်တွေဟာတန်းတူညီမျှအခွင့်အရေးတွေရရှိဖို့တောင်းဆိုရုန်းကန်နေကြသေးပါပြတဲ့လေလာသူဖြစ်တဲ့ Corinne Ducey က
Always hoping for equal
ကောင်းကင်စုတော်မှာလည်းအမျိုးသမီးအရေးအတွက်အချိုးတူရှိဖို့နဲ့အမျိုးသမီးသမ္မတရှိလာဖို့မျှော်လင့်ပါတယ်
မျိုးသမီးတွေအနေနဲ့တန်းတူခွင့်ရနိုင်မို့အခုလိုနှစ်ကာလကြာရှည်စွာတောင်းဆိုခဲ့ပြီးချိန်မှာပဲသူတို့ရဲ့ညီမချက်တွေလည်းအကောင့်ထဲပေါ်လာတာကြောင့်တိထက်ပိုပြည့်စုံတဲ့အနေအထားရောက်အောင်သူတို့အနေနဲ့ဆက်လက်ဆောင်ရွက်နိုင်လိမ့်မယ်လို့မျိုးဆက်တဲ့အမျိုးသမီးငယ်တွေကလည်းယုံကြည်ထားကြပါရယ်ခင်ဗျာအမေရိကန်ပြည်ထောင်စုကမင်းကလေးကင်းတောက်လူငယ်အသင်းဝင်တွေအနေနဲ့ခင်းတဲ့အညီဤပညာဆိုင်ရာနယ်ပယ်ရီမှာဝါအကျန်းတော်ဝင်ရှိလာစေဖို့တာဝန်ရှိသူတွေကကြိုးပမ်းနေပါတယ်။မင်းကလေးကင်းတောက်လူငယ်အသင်းကိုခေတ်ကာလနဲ့လိုက်လျောညီတွေဖြစ်အောင်အသင်းရဲ့လှုပ်ရှားမှုတွေမှာဤပညာဆိုင်ရာအစီအစဉ်တွေကိုလည်းထည့်သွင်းပေါင်းစပ်ဖို့တာဝန်ရှိသူတွေကကြိုးစားနေကြတာပါ။မင်းကလေးငယ်တွေအနေနဲ့ရမုံငွေအတွက်ဈေးရောင်းချတာမျိုးသာမဟုတ်ဘဲဆဲရုပ်တွေဖန်တီးတာကြောက်တောင်တက်တာလူမှုတိုင်းဝိုင်းအတွင်းတက်တက်ကြွကြလှုပ်ရှားတာစတာတွေကိုလည်းဆောင်ရွက်ဖို့ထည့်သွင်းစဉ်းစားနေတာပါ။ Washington ပြည်နယ် Seattle မြို့အခြေစိုက်မင်းကလေးကင်းတောက်လူငယ်အသင်းရဲ့အကြီးအကဲ Megan Fallon က
I wish them well and
ယောက်ျားလေးကင်းထောက်လူငယ်အသင်းဝင်နေလဲအဆင်ပြေစေဖို့ဆန္ဒပြုပါတယ်။မိန်းကလေးကင်းထောက်လူငယ်အသင်းဝင်ခြင်းသူတွေလဲအသင်းရဲ့အစီအစဉ်တွေမှာပါဝင်နိုင်မဲ့အခွင့်အရေးရစေချင်ပါတယ်။ဒီအစီအစဉ်တွေဟာတကယ်ကောင်းမွန်တယ်ဆိုတာကိုလည်းသက်သေပြခဲ့ပြီးပါပြီ
။လူငယ်အနေကစလို့ကင်းထောက်လူငယ်အသင်းရဲ့အစီအစဉ်တိုင်းမှာမိန်းကလေးအသင်းဝင်တွေပါဝင်လာနိုင်တာပါ။ဒါပေမဲ့လည်းယောက်ျားလေးအသင်းဝင်တွေရဲ့လှုပ်ရှားမှုအစီအစဉ်တွေအတိုင်းမဟုတ်ဘဲမိန်းကလေးအသင်းဝင်တွေအတွက်တီးသန့်အစီအစဉ်တွေထားရှိသွားမယ်လို့ Fallon ကပြောပါတယ
် Focusing on making sure that every girl
မိန်းကလေးတွေအတွက်တီးခြားအစီအစဉ်တွေထားရှိဖို့ဟာလည်းအရေးကြီးပါတယ်မိန်းကလေးတွေရဲ့သဘာဝနဲ့လိုက်လျောညီထွေဖြစ်မဲ့အစီအစဉ်မျိုးတွေရှိဖို့စောင့်ရွက်နေပါတယ်
မိဘတွေအနေနဲ့အလုပ်ရှုပ်နေတာအင်တာနက်ဂိမ်းတွေနဲ့တခြားအွန်လိုင်းဖျော်ဖြေရေးအစီအစဉ်တွေကြောင့်ကင်းတောက်လူငယ်အသင်းဝင်ရောက်မှုကလည်းရော့ကျလာနေပါတယ်2003ခုနှစ်တုန်းကဆိုရင်မင်းကလေးကင်းတောက်လူငယ်အသင်းဝင်နှစ်တက်သမ6သန်းနဲ့စေတနာဝန်ထမ်း9သိန်းလောက်ရှိပြီးအခုအခါမှာတော့အသင်းဝင်1တက်သမ8သန်းနီးပါးနဲ့စေတနာဝန်ထမ်း9သိန်း8000လောက်သာရှိပါတော့တယ်မင်းကလေးကင်းတောက်လူငယ်အသင်းဝင်တွေအနေနဲ့သိပ္ပံနည်းပညာအင်ဂျင်နီယာသင်္ချာစာရာတွေကိုကူစားပြုတဲ့ STEM အဖွဲ့ဝင်တစ်စိတ်ကိုရရှိပါတယ် Fallon က
I do believe that STEM for girls
STEM အစီအစဉ်တွေဟာမိန်းကလေးအသင်းဝင်တွေအတွက်တကယ်ကိုအရေးကြီးပါတယ်ဘာလို့လဲဆိုတော့လာမယ့်ဆယ်စုနှစ်တွေအတွင်းအဲ့ဒီကဏ္ဍကလုပ်ငန်းတွေဟာအရန်အရေးပါလာမှာဖြစ်ပေမဲ့အမျိုးသမီးတော်တော်များများဒီလုပ်ငန်းတွေကိုရောက်လာမှာမဟုတ်ဘူးဆိုပြီးတော့လဲတွက်ချက်မှုတွေရှိနေတာကြောင့်ပါ
ဒီလိုအခြေအနေတွေကြောင့်အခုခါမှာ Texas ပြည်နယ် Dallas မြို့က62ဧကရှိတဲ့မြေအကျယ်ပေါ်မှာဆန္ဒတန်းကျောင်းသားတွေအတွက် STEM အစီအစဉ်တွေတင်ကြားမဲ့စင်တာတစ်ခုဆောက်လုပ်ထားပါတယ်။မင်းကလေးကင်းတောက်လူငယ်အသင်းဝင် Mylin Tran ကတော့ဘာကြောင့်ကင်းတောက်လူငယ်အသင်းကိုဝင်ရောက်ခဲ့လဲဆိုတာကိုအခုလိုရှင်းပြပါရစေ။
I think that Girl Scouts really gives a unique
တယောက်နဲ့တယောက်သဘောထားချင်းလုံးဝထပ်ထူမကြနိုင်ပေမဲ့လေမင်းကလေးတွေဟာတယောက်နဲ့တယောက်တူတဲ့နေရာတွေမှာပေါင်းလုံနိုင်တဲ့အခွင့်အရေးရမယ်လို့ထင်ပါတယ်။အသင်းရဲ့စီစဉ်တွေမှာတကယ့်ကိုအတူတကွဆောင်ရွက်နိုင်ကြပြီးတော့ဘာတွေပဲလုပ်လို့ကိုယ့်အတွက်လည်းလုံခြုံပါတယ်
။ဟိုရုံးကတော့ Trump မှာကြောင်းစီရင်တငယ်ချင်းတွေနဲ့အတူသွားလာနေတတ်ပါတယ်။ဒါပေမဲ့လည်းအခုခါမှာတော့ကင်းတော့လူငယ်အသင်းရဲ့အစီအစဉ်တွေမှာတက်တက်ကြွကြွဥဆောင်ပါဝင်နေပါတယ်။
To work with other girls and to work with female leaders to find
Main Clique Kindle လူငယ်အသင်းမှာထူးခြားတဲ့အတွေ့အကြုံတွေရပါတယ်။ဘာလို့လဲဆိုတော့ Main Clique တွေကြီးပဲရှိနေတဲ့အချိန်လိုအပ်ပြီးတော့ Main Clique အချင်းချင်းလည်းနည်းပညာဆိုင်ရာတွေနဲ့ပတ်သက်ပြီးတော့အတူပူးပေါင်းဖန်တီးနိုင်တာကြောင့်ပါ
။ဒီနှစ်မှာတော့ Trump မှာဆက်ရုပ်ဖန်တီးနိုင်ခဲ့တာကြောင့် Main Clique Kindle လူငယ်အသင်းကပေးအပ်တဲ့အမြင့်ဆုံးဆုဖြစ်တဲ့လက်ရွေးစင်ရွှေတစိတ်ဆုချီးမြှင့်ခံရပါတယ်။ Main Clique ငယ်တွေအနေနဲ့သိပ္ပံနည်းပညာ Engineering နဲ့တင်ချကဏ္ဍတွေမှာတက်တက်ကြွကြွနဲ့ပါဝင်ခဲ့တဲ့ရလအနေနဲ့အခုလိုဆုရရှိတာလည်းဖြစ်ပါတယ်။ဒန်းတူညီမအခွင့်အရေးအတွက်အသက်ရွယ်မီစတင်ဆောင်ရွက်နိုင်ကြောင်း Trump ကအခုလိုပြောပါတယ
်။ In order to build equity you need to start at the base and that means
ဒန်းတူညီမအခွင့်အရေးရဖို့အတွက်ကလေးရွယ်တွေကနေစတင်ဆောင်ရွက်ဖို့လိုအပ်ပါတယ်။ဒါကြောင့် main ကလေးကင်းတောက်လူငယ်အသင်းမှာပထမဒန်းလောက်ကစပြီးတော့အသက်ရွယ်မီရွေးပါဝင်နိုင်တာကြောင့်ကိုဘဝဘလို့ဆေးဆက်သွားမလဲဆိုတဲ့လမ်းကြောင်းကိုရှာဖို့တကယ်ခွင့်ရင်တည်းရနိုင်လို့ပါ
အခုအခါမှာတော့ဤပညာထွန်းကားလာတဲ့ခင်းနဲ့အညီအမျိုးသားတွေနဲ့ဒန်းလူရင်မောင်တန်းဆောင်ရွက်နိုင်ဖို့ STEM လို့ခေါ်တဲ့သိပ္ပံဤပညာ Engineering နဲ့သင်္ချာစတာတွေနဲ့အကျွမ်းတဝင်ဖြစ်အောင်အစီအစဉ်တွေရေးဆွဲချမှတ်အကောင့်တွေပေါ်နေပါတယ်ခင်ဗျာ
ကိုအောင်ရဲ့ သူတားဆုံးလင်းအမေရိကန်တကွင်အစီအစဉ်ပြီးခုတစ်ခါတော့ပိတ်ပန်တဲ့ဤပညာကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်ဒေါခင်မျိုးသက်ကတင်ဆက်ထားတာပါ
မြန်မာနိုင်ငံမှာဖွံ့ဖြိုးရေးအတွက်လှုပ်ဆောင်ဖို့ကြိုးစားသူတွေနဲ့တဘာမဝင်းကျင်ကာကွယ်ရေးအတွက်ကြိုးစားသူတွေအကြားအခြေတင်ဖြစ်နေတဲ့ပြဿနာတွေတဲကကြောင်မီသွေးလောင်စာသုံးဓာတ်အထုတ်လုပ်မှုလည်းပါပါတယ်ဒီပြဿနာနဲ့ပတ်သက်ပြီးစွန့်ရင်ဝင်ကြီးဌာနဒုဝင်ကြီးဟောင်းဖြစ်တဲ့အင်ဂျင်နီယာဦးမော်တာထွေးရဲ့အမြင်ကိုဒီတစ်ပတ်မှာပြောပြပေးမှာပါမြန်မာနိုင်ငံဟာကမ္ဘာမှာတမကအရှိတောင်အာရှမှာပါတဦးချင်းစွန့်ရင်သုံးဆွဲနိုင်တဲ့ပမာဏအ ਨੇ ဆုံးနိုင်ငံမှာရေအားတန်ရန်စာတကျွေးဝနေပေမဲ့အပြည့်အဝမသုံးနိုင်သေးချိန်မှာနောက်အလားလာကောင်းတစ်ခုဖြစ်တဲ့ကြောင်မီသွေးလောင်စာကိုသုံးဖို့အတွက်စဉ်းစားသင့်မသင့်ကြည့်ကြအောင်ပါမြန်မာနိုင်ငံမှာကြောင်မီသွေးကကောင်းကောင်းမွန်မွန်မထွက်ပါဘူးဆရာကြောင်မီသွေးအမျိုးအစားညံ့ပါတယ်ဆရာတကယ်လို့ကြောင်မီသွေးနဲ့မျက်စစ်ထုတ်ဖို့လုပ်မယ်ဆိုလို့ရှိရင်ဒီဆက်ရုံနဲ့တဲဖို့အတွက်ကြောင်မီသွေးကိုပြီးပါနဲ့ဝယ်ရမှာပါဆရာဆိုတော့အဲ့ဒီလိုမျိုးဝယ်ပြီးတော့မျက်စစ်ထုတ်ရတာကြိုက်ပါမလားဆရာအချိန်နည်းနည်းရှင်းပြပေးပါဆရာ
ဒါဒီလိုရှိတယ်ကြကြောင်မီသွေးကတော့အခိုင်သေးစွာကြီးတဲ့ပို့ဆောင်ကဆိုတာရှိတယ်ကြအခိုင်သေးစွာကျွန်တော်တို့ကအင်ဒိုနီးရှားတို့ဒီဩစတြေးလျတို့မှာအခိုင်သေးပေါ့ဗျာဒီဟာအခိုင်သေးနဲ့ကျွန်တော်တို့ကတဲ့ပို့ဆောင်ကနဲ့တွေ့လို့ရှိရင်ဒီမြန်မာနိုင်ငံရဲ့တင်ပြပါကြီးကယုဒန်ကသူကအလုံးဝေးกว่าတဲ့နေရာမဟုတ်ဘူးကြဒီမှာထိုင်းနိုင်ငံလိုနေရာနဲ့အင်ဒိုနီးရှားနဲ့အကွာအဝေးနဲ့ကျွန်တော်တို့ဒီကဒီတင်ပြပါကြီးတိုင်းကယုဒန်ရဲ့အကွာအဝေးနဲ့လည်းဘာမှမကွာဘူးကြအဲ့တော့ဆိုရဲတဘောကတော့တဲ့ပို့ဆောင်ကအပေါင်းကျွန်တော်အထိုင်သေးပေါ့ဗျာပေါင်းတဲ့ချိန်မှာအဲ့ဒီဈေးနဲ့တွက်ရင်ကိုပဲလုံရင်ကိုပဲဓာတ်ထုတ်လို့ကတူယူနစ်ကို 7.something cent ပေါ့ဗျာအမေရိကန်ဒေါ်လာနဲ့တွက်ရင် cent ပေါ့ 7.something cent နဲ့ကျွန်တော်ကလုံနိုင်သေးတယ်ဗျာဒီမြန်မာနိုင်ငံထဲမှာဈေးအလျက်စစ်နဲ့လုံတယ်ဆိုရှင်ထုတ်လို့မှုဈေးက 5.6 ကျွန်တော်9ဈေးနဲ့6ဈေးကြားမှာထွက်တယ်ဗျာအဲ့တော့ကြောင်မီးသွေးကိုနိုင်ငံခြားဝယ်သွင်းရင်လည်း 7 cent သာသာနဲ့ကျွန်တော်ကလည်းတော့ကတိုက်တော့ဒီပညာအမြင့်တော်ဗျာအခုနောက်ဆုံးမိတ်ဂျပန်ကတက်ရှင်နဲ့စက်ကရိယာကစားပလာပြီးအတော်လုံးပါတဲ့ဒီပညာအမြင့်နဲ့ကိုတက်လို့ရတဲ့ကအားကိုကျွန်တော်ထုတ်လို့ရတယ်ဗျာ
ဟုတ်ကဲ့ဆရာမြန်မာနိုင်ငံမှာအခုကြောင်မီးသွေးသုံးဖို့အမတန်ကြောက်နေကြပါတယ်ဆရာကြောင်မီးသွေးကိုသုံးပြီးတော့ဒါလျှက်စစ်ဓာတ်ထုတ်တာဟာကြောက်တင်ပါသလားဆရာနည်းနည်းရှင်းပြပေးပါအ
ဲ့ဒါဘယ်လိုရှိရဲဗျာကျွန်တော်တို့ကြောက်တင်ပါသလားဆိုတာအမေရိကန်မှာဒီသူ့နိုင်ငံစီးပွားရေးကိုမကြောက်တော့ကြောင်မီးသွေးနဲ့ဒီစူးတယ်ပြီးလို့ကျရင်သူ့နိုင်ငံထဲမှာ63ရာခိုင်နှုန်းတော်လျှက်စစ်ကိုကြောင်မီးသွေးနဲ့မောင်းနေတယ်နောက်တစ်ခါကျွန်တော်တရုတ်နိုင်ငံဆိုလို့ရှိရင်68ရာခိုင်နှုန်းကြောင်မီးသွေးနဲ့မောင်းနေအိန္ဒိယဆိုရင်86ရာခိုင်နှုန်းမောင်းနေထိုင်းနိုင်ငံဆိုရင်22ရာခိုင်နှုန်းမောင်းနေဗီယက်နမ်ဆိုလို့ရှိရင်ကျွန်တော်30ရာခိုင်နှုန်းလောက်ကိုကြောင်မီးသွေးနဲ့မောင်းနေနောက်ဆုံးပဲရောင်းရောင်းစစ်တွေတအားပေါ်ကျော်သွားပါတယ်ဆိုပြီးတော့မှသူများကိုရောင်းနေတဲ့လာဥစ္စာပြီးခဲ့တဲ့တစ်နှစ်လောက်ကပဲလက်ကောင်က1600ကျော်တောင်မီးစစ်အမီတဲတယ်အဲ့လိုပဲသဘောဝတ္ထုငွေတွေရောင်းနေပါတယ်ဆို LNG ထုတ်ရောင်းနေပါတယ်ဆိုတဲ့ဒီမလေးရှားကတောင်မီးတွေကို300လောက်နဲ့ပြည်စစ်ဓာတ်အပြင်ထုတ်ရောင်းနေတယ်ဆိုတော့ဒီနိုင်ငံတွေကျွန်တော်ပြည်စစ်ဓာတ်အထုတ်တဲ့နေရာမှာဘယ်လောက်မဂါဝတ်တွေအများကြီးကိုတောင်မီးတွေနဲ့ထုတ်တယ်ဆိုလို့ရှိရင်တောင်မီးတွေကကြောက်တဲ့နေဆိုလို့ရှိရင်အဲ့လူတွေဘယ်လို့တော့မလဲဆရာမရေဒါကျွန်တော်ကြောက်တဲ့ကမကြောက်တဲ့မလားဆိုတော့ဆရာမကိုကျွန်တော်သိက္ခာန်းအနေနဲ့အသေးစိတ်ကျွန်တော်ဓာတ်ဝိရပစ္စည်းတွေကျွန်တော်မပြောတော့ဘူးဖွမျိုးပြီးဖွမျိုးတွေဒီနာအိန္ဒိယချင်းရောပါရောတော်နိုင်ဒီကမ္ဘာလုံးမှာအကုန်လုံးသုံးနေတာဘာဖြစ်လို့သုံးတာလဲဆိုတာလေးပဲကျွန်တော်ကသုံးတတ်ရတော့မယ်ကလေးပါ
ဟုတ်ကဲ့ပါဆရာကြောင်မီးသွေးကိုထုတ်တဲ့အခါမှာအစ်စ်နဲ့နီးပညာသုံးရင်လူတွေအတွက်အန္တရာယ်နည်းနည်းလျော့ပါတယ်လို့ပြောပါတယ်ဆရာဆိုတော့ဒီကြောင်မီးသွေးထုတ်တဲ့အနေနဲ့ရက်စစ်ဓာတ်ထုတ်တဲ့အခါမှာအစ်စ်နဲ့နီးပညာဘယ်လိုနီးပညာကိုသုံးရမလဲပြောပြပေးပါဆရာ
yeah အဲ့ဒါကြောင့်ကျွန်တော်ကကိုနီးပညာသွားတော့ဒီကကြောင်မီးသွေးရိုးရိုးမီးရှို့ပြီးတော့ဟိုတုန်းကဒီထားသကောင်းနေကျွန်တော်ကြောင်မီးသွေးနဲ့သွားတယ်နောက်ပြီးပင်လယ်ကြီးကမောကြီးကြောင်မီးသွေးမီးရှို့ပြီးတော့သွားတယ်ဆိုတော့ဖြစ်ကနေပြီးတော့ကျွန်တော်ကကြောင်းလာလိုက်တာကြောင်မီးသွေးမှာအဆင့်ပေါင်းရောက်များစွာလူတွေဒုက္ခဖြစ်နေတာတွေရေချီခံစားရတဲ့ဟာတွေရှော့ချတော့16ဆင့်လောက်ရှိရတယ်ကျွန်တော်အဲ16ဆင့်လောက်ထဲကကျွန်တော်နိုင်ငံမှာဒီကမ္ဘာ့ရဲ့ World Health Organization က10ခုလောက်ဒီတော့နိုင်ငံရင်းသေးနိုင်ငံတို့ပဲလူနေစုရတော့နေရာမဟုတ်တဲ့နေရာတွေမှာကျွန်တော်တို့ကထိုင်းစိမ်းမောင်းမယ်ဆိုရင်ရတယ်လို့ကျွန်တော်ကသိထားပါတယ်ဒီမှာကျိုးရတဲ့ဘောတော့တောင်းလန်အောက်ဆိုက်ထွက်တဲ့ကိစ္စရှိနေစာပါလိုင်းအောက်ဆိုက်ထွက်တာရှိနေနိုက်ထရက်အောက်ဆိုက်ထွက်တာရှိတယ်ပေါ့ဒီမှာကအမှုမမွားထွက်တာရှိတယ်ပေါ့ရမျိုးစုံပေါ့အဲ့ဒါကြီးအားလုံးကိုရှော့ချတဲ့အဆင့်ပေါင်းက16ဆင့်လောက်ရှိတယ်ဒါနဲ့နောက်ဆုံးပိတ်16အဆင့်ဆိုတဲ့ဟာကတော့ကမ္ဘာမှာတချို့သုတေသနလုပ်နေတဲ့အဆင့်လည်းရှိပါသေးတယ်ဒါပေမဲ့အဲ့လောက်ကြီးအဆင့်ကြီးမြင့်လာတော့မှကျွန်တော်ဂျပန်ကတောင်မှအဲ့15 16အဆင့်မျိုးရှိနေနောက်ဆုံးမိတ်ဆင့်အမြင့်ရတဲ့ဟာကိုသူသုတေသနလုပ်တော့မှရှိပါတယ်ဘာလို့ဆိုရေးကြည့်လို့ပါအဲ့တော့ကျွန်တော်ကနံပါတ်1အဆင့်လောက်ကနေပြီးတော့နံပါတ်14လောက်ရှိအောင်ဒီကမ္ဘာလုံးမှာဒီကြိုင်နဲ့ဤပညာအမြင့်လေးကိုကျွန်တော်က တဲ့တုံးဆဲမယ်ဆိုလို့ရှိရင်သူတို့ငကိုထွက်တင်တဲ့ဟာတဲ့ကျွန်တော်ကဘယ်လိုမိမိုက်ဖြစ်တဲ့ဒီလိုအစိုးရတွေကိုကျွန်တော်ကဆွတ်ချနိုင်ပါတယ်လို့ပြောကြ။
ဟုတ်ကဲ့ပါဆရာ။တခြားနိုင်ငံတွေမှာသုံးနေတဲ့ဤပညာမြင့်အနေထားလေးတွေလည်းသိပြရစီ
။ကျွန်တော်တို့ကဟိုပေါ့နိုင်ငံအပြည်အဝကတဘောကဂျပန်မှာဤပညာမြင့်နေပြောတယ်။အမေရိကန်မှာအဲ့လောက်မမြင့်တဲ့စေယုံတွေလဲနေတယ်။အိန္ဒိယမှာအဲ့လောက်မမြင့်တဲ့စေယုံတွေလဲနေတယ်။တရုတ်မှာအဲ့လောက်မမြင့်တဲ့စေယုံတွေလဲနေတယ်။ဒါပါဖြစ်လို့အဲ့လိုနေခဲ့ရတယ်ဆိုတော့လူနေတဲ့နှစ်ပေါင်းအသိ30 40ကသူတို့စီးပွားရေးဖြစ်ချင်လို့သူတို့နိုင်ငံဖွံ့ဖြိုးချင်လို့သူတို့ဒုက္ခခံပြီးတော့တည်ခဲ့ကြလို့သူတို့လည်းပဲသူဖွံ့ဖြိုးလာပြီးတော့ဂျမားရဲ့အဲ့လိုဖြစ်တဲ့အချိန်မှာအခုတို့ကအဲ့အစိတ်30ဆိုတဲ့စက်တွေကိုသူက short ချလိုက်စိတ်30တုန်းကဖောင်းနေတဲ့ကျွန်တော်ဤပညာနဲ့တဲ့ဤပီးတွေအတုံးဆွဲတာတွေကျွန်တော်မပါရမှာလေဘာဤပညာမြင့်ပီးတွေမပါရေသူက short ချပြီးတော့အခုပြန်တည်နေရကြပြန်တည်ရမှာဘယ်လောက်တည်လုံးဆိုရင်ပိုတလီကအီဂျစ်မှာအခုစပြီးတော့တည်တာမက်ဂါဝတ်6ပေါင်နဲ့အီဂျစ်မှာဒါအီဂျစ်ဆိုရင်နိုင်ငံကြီးဆိုရင်ဒါနိုင်ငံလုံးကိုဤပီးတွေပြီးတော့မှာ GLS အဆန်ဆိုတဲ့တမန်ကြီးကဤပီးတွေအဲ့လိုပဲတရုတ်မှာလည်းပဲပိုတလီကမက်ဂါဝတ်4000တလုံးစပြီးတော့တည်တယ်ကြဆိုတာကတော့ကျွန်တော်ကပြောပြအောင်ဆိုတော့သူကနောက်ပိုင်းကြာလို့ရှိရင်လူတွေကိုဒုက္ခပေးတဲ့ဟာတွေကို short ချနိုင်တဲ့အဆင့်တွေကဒါပြီးခဲ့တဲ့10စုနှစ်တစ်စုလောက်ကတည်းကစပြီးတော့သူတို့တော်တော် short ချနိုင်ပါပြီအခုဆိုရင်ပြောတော့ short ချနိုင်ပါပြီ
မြန်မာနိုင်ငံမှာကြောင်မီးသွေးသုံးထုတ်ဖို့ကြိုးစားတဲ့အနေထားရအောင
်ကျွန်တော်တို့ဟိုတလောတော့ကအေးအေးမှလုပ်မဲ့ဒေါ်နန်းစင်ထွေးမြင့်တို့ဝင်းချုပ်တို့လုပ်မယ်ဆိုတဲ့ဟာကသူကယုံကြည်မှုအပြည့်နဲ့ဗျာယုံကြည်မှုအပြည့်နဲ့ဆိုတာအဲ့ဒီမှာရှိတဲ့လျှက်စစ်ဝင်ကြည့်ရလဲကျွန်တော်တို့ရှိမှာလျှက်စစ်ဟိုပါပေါ့ဒီအငိမ့်သားနဲ့သွားတာဆိုတော့သူကလည်းပဲဒီစာပိုင်းတွေ guest တွေဆက်စာပိုင်းတွေကြောင့်မျိုးစေုံတွေအားလုံးကိုသူမောင်းလာခဲ့လို့ရအဲ့တော့သူကဓာရီကိုနားလေတယ်အဲ့လိုပဲရင်းချုပ်ကြီးကလည်းဖြစ်ချင်တယ်နောက်တစ်ခါကျွန်တော်တို့ကိရင်ငင်းရဲအဖွဲ့အစည်းကလည်းဖြစ်ချင်တယ်ဗျဒါတိုင်းနဲ့ဘာကြောင့်မဖြစ်သေးရလဲဆိုတာကတော့ဒါကတော့နည်းနည်းလေးရောပြောရမှာနည်းနည်းဖြစ်ပါတယ်ဘာလို့ဆိုတော့အခုဒီမဖြစ်သေးတာဘာကြောင့်လဲဆိုတော့ဒီကတာဝန်ခံမှုတာဝန်ယူပြီးအပြည့်အဝနဲ့လုပ်ကြမယ်ဒီနေရာလည်းပဲလက်ခံမယ်ဆိုလို့ရှိရင်ဒါဖြစ်တဲ့လေလို့ကျွန်တော်ကယူဆပါတယ
်အင်ဂျင်နီယာဦးမော်တာထွေးရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်သက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲကျင်းနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်
သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ကထုတ်လွှင့်ပြီးသမျှသတင်းဆောင်မတွေနဲ့အစီအစဉ်တွေနဲ့ပတ်သက်လို့လာရောက်ပြီးတော့ဖတ်ရှုနားဆင်လို့ရတယ်ဆိုရင်တော့ burmese@voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာကြည့်ရှုနိုင်ပါတယ်ခင်ဗျာမကြာခင်အစီအစဉ်တွေပြီးဆုံးတော့မှာပါအခုတော့ကျန်ရှိနေတဲ့အချိန်အတောအတွင်းမှာသတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးပြောပြပေးပါဦးခင်ဗျာ
အမေရိကန်ဆွေရကထပ်မံချင်းချောက်နေတဲ့အတိုင်းတွင်းကုန်ကုန်တွေတွင်းမြင့်ကောက်ခတ်မယ်ဆိုရင်ဒေါ်လာဘီလီယံ60တန်ဖိုးရှိတဲ့အမေရိကန်ကုန်တွေပေါ်ခုနှစ်တွင်းမြင့်သတ်မှတ်မယ်ကြောင်းတရုတ်နိုင်ငံကဒီနေ့ပဲသတိပေးလိုက်ပါတယ်အမေရိကန်ကုန်ပစ္စည်း9200ကျော်ကိုခု900ခန့်နှုန်းကနေ25000ခန့်ကောက်ခတ်မယ်ဆိုပြီးချက်ကိုအချိန်မြင့်လာနေတဲ့ကုန်သွယ်ရေးစစ်ပွဲအတွင်းလိုအပ်ရင်တန်ပြန်ဆောင်ရွက်သွားနိုင်မှုပြင်ဆင်ထားတဲ့အကြောင်းတရုတ်ကုသန်းရောင်းဝယ်ဝန်ကြီးဌာနကပြောဆိုလိုက်တာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့တရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဝိုင်းရီတို့စင်ကာပူနိုင်ငံမှာဒီနေ့တွေ့ဆုံပြီးသိပ်မချခင်မှာပဲတရုတ်ကုသန်းရောင်းဝယ်ဝန်ကြီးဌာနရဲ့သတိပေးချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီးတို့မတွေ့ခင်မှာရောတွေ့ဆုံပြီးမှရောသတင်းတောက်တွေကိုတစုံတရာပြောဆိုသွားတာမျိုးတော့မရှိပါဘူး။တရုတ်နိုင်ငံခြားရေးဝန်ကြီးနဲ့မတွေ့ဆုံခင်မှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကလူသေဆုံးမှုတွေနဲ့ထိခိုက်ပျက်စီးမှုတွေအကြီးအကျယ်ကြုံရတဲ့မြန်မာနိုင်ငံကရေးချီးမှုတွေနဲ့လာအိုနိုင်ငံကရေကာတာကျူးပေါက်မှုတွေအတွက်ဝန်ထမ်းစကားပြောကြားခဲ့ပါတယ်။အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်စွပ်ဖက်မှုတွေနဲ့ပတ်သက်တဲ့အထောက်အထားတွေဆက်လက်ထွက်ပေါ်နေပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်ပေါ်သမ္မတဒေါ်နယ်ထရန့်ကတော့ပြင်းပြင်းထန်ထန်ဝေဖန်တာမျိုးမနေ့တုန်းကလူလူမိန်ကုန်းမှလည်းမတွေ့ရပါဘူး။အမေရိကန်မှာကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲတွေကိုရုရှားနဲ့တခြားနိုင်ငံတွေကဂျာဝင်နောက်ဆက်လာနေတဲ့ပေါ်ဆွေးနွေးမှုတွေနဲ့တုံ့ပြန်ဆောင်မဲ့အစီအစဉ်တွေကိုအမျိုးသားလူညီရေးထိပ်တန်းခေါင်းဆောင်တွေရှက်ရှက်ပါပါပူးတွက်ပြီးမနေ့တုန်းကသမ္မတအိမ်ပြည်တော်မှဒင်းစာရှင်းလင်းပွဲကျင်းပပြီးနိုင်ပိုင်းချာပစ်ဆယ်ဗေးနီးယားပြည်နယ်ကမိန်ကုန်းမှသမ္မတကမကြိုင်ခင်ကရုရှားသမ္မတနဲ့ထိပ်သီးတွေ့ဆုံမှုကိုအောင်မြင်မှုတစ်ခုဖြစ်နေပြောဆိုခဲ့တာပါအာဖဂန်နိုင်ငံရှီယာကရှီယာမွတ်စလင်ဗလီတခုမှဒီနေ့ဝှက်ပြူနေသူတွေပြည်နေချိန်မှာပဲချင်မိုးရိုင်ဖက်ဒနက်တွေခိုင်ဆောင်လာတဲ့အသေးခံဘုံခွင်သမားနှူးဝင်ရောက်စီးနှင်းတက်ခိုက်မှုကြောင့်လူ25ဦးထပ်မံသေဆုံးပြီး80ကျော်ဒဏ်ရာရရှိသွားပါတယ်။ဒဏ်ရာသူတော်တော်များများတော့ဒေသခံဆေးရုံနေုံကိုပို့ဆောင်ထားကြရပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းကြီးညုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်။ VOA အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကို မြန်မာစံတော်ချိန်ည9:00နဲ့10:00အထိလိုင်းနူမီတာ25 30နဲ့51တို့ကနေထုတ်လွှင့်ခဲ့တာပါသရရှင်နေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.